Welcome to the Voice of America in Burmese.
Minglawa kmya, VOA American dai ye 2020 pye October 10 ye ni jatta parin ni manakin season 2 go Myanmar channel chin 6 nai ga kon nai thi line 2 meter 24 40 51 ne line la meter 190 ro ga ni thau lwin pe ni ba bi. တဲ့ဒါပရင်းနေမနေကနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးတော့ပါမယ်။ COVID-19 ကူးစက်ပြီးဆေးရုံ3ရက်တည်းကုသမှုခံယူခဲ့တဲ့သမ္မတ Donald Trump ဟာပထမဆုံးအကြိမ်ဖြစ် Oval Office ကိုတွားရောက်ပြီးရုံးပြန်နေပြီဖြစ်ပါတယ်။ဗိုလ်တော်နေကသမ္မတ Trump Oval Office ကိုတွားရောက်ခဲ့ကြောင်းပြောခွင့်ရ Brian Morgenstern ကအတည်ပြုကြေညာခဲ့တာပါ။သမ္မတ Trump ဟာယောဂပိုးသက်ဆောင်ပြန်လာနိုင်တဲ့အခြေအနေမှာရှိနေတဲ့အချိန်ထဲမှာပဲအဖြစ်ရသမားတော် Sean Conley ကသမ္မတ Trump ဟာယောဂလက္ခဏာမပြဘဲနေတာ24နိုင်ကျော်ရှိသွားပြီဖြစ်ပြီးအခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့လည်းပြောပါရယ်။သမ္မတ Trump ရဲ့သွေးထဲကအောက်ဆီဂျင်နှောင်းနဲ့အသက်ရှူနှောင်းအပါအဝင်တခြားကျန်းမာရေးအခြေအနေတွေအားလုံးပုံမှန်တိုင်းကောင်းမွန်တယ်လို့ Conley ကရည်သားထုတ်ပြန်ခဲ့တာပါ။သမ္မတမှာအပြားမရှိတာလဲ၄ရက်ရှိနေပြီဖြစ်ပြီးတင်းနာနေကတခွဲခန်းစည်းစစ်ချက်တွေအရသူ့ခန္ဓာကိုယ်ရဲ့ COVID-19 ရောဂါပိုးကိုတိုက်ပြစ်နိုင်တဲ့ပရိဇီဝပစ္စည်းထွက်ပေါ်နေတာကိုလည်းတွေ့ရတယ်လို့ Conley ကပြောပါတယ်။ American ကုသရောဂါထိန်းချုပ်ရေးစင်တာ CDC ရဲ့အဆိုအရ COVID-19 ကုသထားသူတူအနေနဲ့ခန္ဓာကိုယ်တွင်ပရိဇီဝပစ္စည်းထွက်ပေါ်လာဖို့ကယောဂါကုသပြီးတစ်ပတ်ကနေ၃ပတ်ထိကြာမြင့်လေရှိပါတယ်။သမ္မတ Trump ရောသူ့ပြိုင်ဘက် Democratic Party သမ္မတလောင်း Joe Biden တို့ကပါလာမည့်သတင်းပတ်မှာကျင်းပမယ်။သမ္မတလောင်းနှစ်ဦးစကားစစ်ထိုးပွဲအတွက်မျှော်လင့်ဆောင်စားနေတယ်လို့အင်ကာနေကပြောထားပါဗျ။ COVID-19 ကာယောဂါကြောင့် CN Nobel Law နဲ့အခြေအနေတွေကိုရောက်ရှိသွားနိုင်သူဥယေကမ္ဘာတဝန်းလူသား150အထိရှိနိုင်တယ်လို့ကမ္ဘာဘဏ်ကပြောပါဗျ။ကာယောဂါကာလာရဲ့စီးပွားရေးအထည်နာမှုအနည်းများပေါ်မူတည်ပြီးဝင်ငွေတစ်နှစ်ဒေါ်လာနဲ့190အောက်သာရရှိသူတွေ CN Nobel Law နဲ့အခြေအနေကိုကြုံတွေ့ရမှာဖြစ်ကြောင်းကမ္ဘာဘဏ်ကဗိုလ်ရုံးနဲ့ကအစိုးရကစားထုတ်ပြန်ပြောကြားလိုက်တာဖြစ်ပါတယ်။ CN Nobel Law နဲ့အခြေအနေကိုကြုံတွေ့ရမယ့်သူတွေရဲ့80%နေရာကအိန္ဒိယ၊နိုင်ဂျီးရီးယားနဲ့အင်ဒိုနီးရှားနိုင်ငံတို့လိုဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေမှာဖြစ်ကြောင်းနဲ့ CN Nobel သူတွေဖြစ်လာနိုင်သူတွေဟာမြို့နေပညာတတ်တွေထဲပုံများလာနိုင်တယ်လို့လည်းကမ္ဘာဘဏ်ကစီရင်ခံထားပါတယ်။တွေ့ရိုးတွေ့ဆင်ဖြစ်တဲ့ကျေးလက်ဒေသက CN Nobel မှုတွေကိုမြို့တွေမှာပါတွေ့လိုက်ရမယ့်သဘောလည်းဖြစ်ပါတယ်။ကမ္ဘာတဝန်း CN Nobel မှုတိုက်ဖြည့်ရေးကျူးပန်းမှုမှာရရှိနေတဲ့တိုးတက်မှုတွေဟာကာယောဂါကြောင့်ရုပ်တရက်ရပ်ဆိုင်းသွားကြရတဲ့အတွက်အနည်း20တွင်ပထမဆုံးအချိန်စီယန်နော်ဘလွန်သူအရေးတွင်မြင့်တက်လာတာကိုတွေ့မြင်ရမှုရှိနေတာလည်းဖြစ်ပါတယ်။နေ့စဉ်$3နဲ့120အောက်ဝင်ငွေရှိသူတွေကကမ္ဘာလူကြီးရဲ့25ရာခိုင်နှုန်းနီးပါးရှိပြီးအဲ့ဒီလူတွေဟာရုပ်တရက်စီးပွားရေးထိခိုက်မှုတန်ကိုခံနိုင်ရင်မရှိသူတွေဖြစ်ပါတယ်။အလုံးလက်မဲ့ဖြစ်ကြရတာကြောင့်စူးစောင်းငွေတွေကုန်သွားကြရတယ်လို့မိသားစုတွေလည်းအစားတောက်ရုံနဲ့စားသုံးလာရတယ်လို့လည်းကမ္ဘာဘဏ်ကအစီရင်ခံထားပါတယ်။ဒါကြောင့်ဒီနှစ်တည်းစီးရဲနော်ဘလွန်ရဲ့အဆင့်ကိုရောက်ရှိသွားနိုင်သူလူပေါင်း88တန်းကနေ115တန်းအထိရှိမှာဖြစ်ပြီးနောက်ထပ်23တန်းကနေ35တန်းအထိထပ်တိုးဖို့ရှိတယ်လို့ပြောပါတယ်။American ဒုတိယသမ္မတ Mike Pence နဲ့သူ့ကိုရှင်ပြိုင်မဲ့ Democratic Party ဒုတိယသမ္မတလောင်း California ပြည်နယ်ထက်လွတ်တော်မှာ Kamala Harris တို့အကြားစကားစစ်တိုးပွဲကိုဒေသစံတော်ချိန်ဗိုလ်တော်နေ့ည9:00မှာကျင်းပမှာဖြစ်ပါတယ်။တိုင်းပြည်ထဲအကြအတဲတွေရင်ဆိုင်ကြုံတွေ့ရချိန် Utah ပြည်နယ် Salt Lake City မြို့မှာပြုလုပ်မဲ့အဲ့ဒီစကားစစ်တိုးပွဲမှာသူတို့နှစ်ဦးအကြားမတူညီတဲ့သဘောထားအမြင်နဲ့အယူအဆတွေကိုဆွေးနွေးသွားကြမှာဖြစ်ပါတယ်။အများကမျှော်လင့်ဆောင်စားနေတဲ့ဒီစကားစစ်တိုးပွဲဟာအမေရိကန်ခေတ်သစ်သမိုင်းမှာလူစိတ်ဝင်စားမှုအရှိဆုံးဒုတိယသမ္မတလောင်းစကားစစ်တိုးပွဲလည်းဖြစ်ပြီးတစ်ကြိမ်တည်းသာပြုလုပ်မှာဖြစ်ပါတယ်။သမ္မတ Donald Trump ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနေတဲ့အချိန်မှာဒုတိယသမ္မတ Pence အတွေ့ကိုရိုနာဗိုင်းရပ်စ်ပြဿနာကိုလက်ရှိအစိုးရကင်တွယ်ပုံတွေအပေါ်ဖြည့်ဆည်းပြောကြားရဖို့ရှိနေပါတယ်။တစ်ဖက်မှာလည်းဒီမိုကရက်ဒုတိယသမ္မတလောင်း Harris ကဒီမိုကရက်သမ္မတလောင်း Joe Biden ကသာတိုင်းပြည်ကိုတည်ငြိမ်သွားအောင်လှုံ့ဆော်ပေးနိုင်မယ်ဆိုပြီးအခြေတင်ပြောဆိုဖို့အခွင့်အရေးရရှိမှာဖြစ်ပါတယ်။ဒုတိယသမ္မတ Mike Pence ကလည်းစီးပွားရေးနဲ့ပတ်သက်ပြီးလက်ရှိအစိုးရလှုံ့ဆော်ချက်တွေကိုအလေးထားပြောဆိုဖို့ရှိပြီးဒီမိုကရက်ဒုတိယသမ္မတလောင်း Harris ကိုလက်ဝဲရင်းအယူဝါဒပြည့်နှံ့သူအဖြစ်ပုံဖော်ပြောဆိုမယ်လို့ခန့်မှန်းရပါတယ်။သူတို့နှစ်ဦးစကားစစ်တိုးမဲ့အနေအထားမှာတော့ကိုဗီယောဂါသတိပြုကာကွယ်တဲ့အနေနဲ့တယောက်နဲ့တယောက်ဆက်နှစ်ပေကြာပြောဆိုကြရမှာဖြစ်တယ်လို့ဂျားရဲမှာလည်း plexiglass လို့ခေါ်တဲ့မှန်ပြကာထားမှာဖြစ်ပါရခင်ဗျာအတန်ထက်မြန်တဲ့ Pedding Tech Cruise ဒုံးကျည်တစ်မျိုးကိုရုရှားနိုင်ငံမြောက်ဘက်ကမ်းလောင်ပင်လယ်ပြင်ကနေအောင်မြင်စမ်းသပ်ပြုလုပ်ခဲ့ပြီးတဲ့နောက်မှာ ရုရှားသမ္မတဗလာဒီမီယာပူတင်ကဒါဟာနိုင်ငံအတွက်မဟာဖြစ်ရပ်ကြီးတစ်ခုလို့ခေါ်ဆိုလိုက်ပါတယ်ဆာဂွန်လို့ခေါ်တဲ့မြန်နှုန်းမြင့်တုံးကြီးကိုအောင်မြင်မြင်ပြစ်လွန်တဲ့အကြောင်းရုရှားစစ်တပ်ကဗိုလ်တုံးတွေကကြေညာခဲ့တာဖြစ်ပါတယ်အင်္ဂါနေ့ကဘရင်းစ်ပင်လယ်အဝWhite Sea ပင်လယ်ဖြူကမ်းအဝင်မှာရှိတဲ့ Admiral Grishkov Frigate စစ်သင်္ဘောပေါ်ကနေဒီဒုံးကြီးကိုဆန်သက်ပြလွက်ခဲ့တာလို့လည်းမနေ့ကသမ္မတပူတင်ရဲ့ဗီဒီယိုကနေတစ်စစ်ပြလို့တဲ့ဆွေးနွေးပွဲမှာရုရှားစစ်ဦးစီးချုပ်ဗိုလ်ချုပ်ဂျီဗလာရီကရာစီမော့ဖ်ပြောတာဖြစ်ပါတယ်။ရုရှားနိုင်ငံဟာအနောက်နိုင်ငံတွေနဲ့ဆက်ဆံရေးတင်းမာနေချိန်မှာအမေရိကန်တို့နဲ့လက်နက်ချင်းရှင်ပြိုင်ရန်မှာအသာစီးရနိုင်ဖို့ခေလွန်လက်နက်သစ်တွေတီထွင်ဖို့နှစ်ကာလရှည်ကြိုးပမ်းနေတာဖြစ်ပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းကီလိုမီတာ24ကီလိုဟတ်၁2133ညလိုင်းကီလိုမီတာ40ကီလိုဟတ်9133ညလိုင်းကီလိုမီတာ51ကီလိုဟတ်9809နဲ့လိုင်းကီလိုမီတာ190ကီလိုဟတ်1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာကျန်တာမလေးနေ့မနေ့ကင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံကကိုဗစ်ကူးစက်မှုအခြေအနေဟာပြီးခဲ့တဲ့3ရက်အတွင်းတရရေတက်လာပြီးကျန်းမာရေးနဲ့အာကစားရေးဝန်ကြီးဌာနရဲ့ဗိုလ်ထုနှင်းည8နာရီထုတ်ပြန်ချက်အရကူးစက်အတည်ပြုလူနာ1400ရှိတဲ့အတွက်လက်တလော့အမြင့်ဆုံးကိုရောက်သွားပါတယ်။ဒါဟာအောက်တိုဘာ4ရက်နေ့ကကိုဗစ်ကူးစက်အတည်ပြုလူနာ1294ရှိရာကအောက်တိုဘာ5ရက်နေ့ညမှာ989အောက်တိုဘာ6ရက်မှာ1252နဲ့ခုနှစ်ရနေ့မှာ1400အထိတလင်းလင်းပြန်မြင့်တက်လာတာပါဗုဒ္ဓနေ့စင်းရသေဆုံးသူ39ဦးရှိတဲ့အတွက်အခုချိန်ထိကိုဗစ်ကြောင့်သေဆုံးသူပေါင်း910ရှိသွားပြီဖြစ်ပါတယ်အော်တိုဝါ9ရက်နေ့အထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူပေါင်း21433ယောက်ရှိနေပြီဖြစ်ပါတယ်ကိုဗစ် -19 ကူးစက်ပြန့်ပွားမှုကိုအမြန်ဆုံးနဲ့အထူးရောက်ဆုံးရှင်းချနိုင်ဖို့ပြည်သူတွေနေအိမ်အပြင်ထွက်တိုင်းဗစက်နဲ့နှာခေါင်းဆီးကိုမပြတ်မကွက်စနစ်တကျတတ်ဆင်ဖို့ကျမရေးဌာနကသတိပေးချက်ထုတ်ပြန်ထားသလိုမလိုက်နာသူတွေကိုဒဏ်ရိုက်မယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ။နေဆက်ဒုက္ခတဲ့စကန်တွေကပြန်မဲ့ရိုဟင်ဂျာလူမဲ့ဂိုင်းနေကြတိုက်ခိုက်မှုအတွင်းလူ9ဦးသေဆုံးခဲ့ရပြီးနောက်ရဲအနည်းငယ်အကြာမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့တွေကိုပိုတိုးဆေးလွှတ်လိုက်ကြောင်းရဲတပ်ဖွဲ့ကဗုဒ္ဓနေ့မှာပြောကြားတယ်လို့ AFP ကရေးပါတယ်။နေဆက်ဖြတ်ပြီးပေါင်ကိုကူးလာတဲ့စိတ်ကြွဈေးတွေကိုဒုက္ခတဲ့တသန်းဝန်းကျင်ရှိတဲ့စကန်တွေရောင်းချနိုင်ဖို့နေမြေလူကြရာကလက်နေတီပါတဲ့လူမိုက်ဂိုင်းနှစ်ခုကြားပြင်းထန်တဲ့တိုက်ခိုက်မှုဖြစ်ခဲ့တာပါလွန်ခဲ့တဲ့6ရက်အတွင်းလူ9ဦးသေဆုံးခဲ့တဲ့အထက်မှာအမျိုးသမီးတူပါဝင်ပြီးအခြားသူအများအပြားဒဏ်ရာရသွားတယ်လို့စကန်တာဝန်ရှိသူတွေကပြောပါတယ်အင်္ဂါညတုန်းကလမ်ဘာစီယာဒုက္ခသည်စကန်ထဲမှာအလောင်းလေးလောင်းကိုရှာတွေ့ခဲ့ကြောင်းအဲ့ဒီတဲက3လောင်းဟာသက်နှက်နဲ့ပြစ်ခံထားရပြီးကြံတူးစီမှာတော့ဓာတ်ထိုးဒဏ်ရာတွေ့ရကြောင်းကော့ဆက်ဘဇားခရိုင်ရဲတပ်ဖွဲ့ဒုစကန်မှုရာဖီကာကပြောပါတယ်အော်တိုဘာ2ရက်နေ့တိုက်ခိုက်မှုတွေစဖြစ်ခဲ့တဲ့နောက်ပိုင်းနဲ့ပြီးခဲ့တဲ့အင်္ဂါနေ့တုန်းကလည်းတိုက်ခိုက်မှုတွေထပ်တိုးလာတဲ့အတွက်ယာချီတဲ့ဘင်္ဂလားဒေ့ရှ်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကိုစကန်နဲ့ဖြန့်ချထားတယ်လို့ဆိုပါတယ်အခုတော့အခြေအနေတွေပြန်လည်တည်ငြိမ်နေပြီလို့ဆိုပါတယ်ကူတူပလောင်စကန်အခြေဆိုင်မွန်နလူမိုက်ဂိုင်းနဲ့နေမြေလူတဲ့စစ်ပွဲမှာအာဇာအကြမ်းဖက်အဖွဲ့ပါဝင်နေတယ်လို့စကန်တွင်ရိုဟင်ဂျာခေါင်းဆောင်တွေက AFP ကိုပြောပါတယ်တိုက်ခိုက်မှုအတွင်းခိုင်ကောင်းဆောင်ရဲ့အကူနဲ့အချားမိသားစုဝင်3ဦးတည်ဆုံးခဲ့ရပါတယ်။အဲ့ဒီ4ဦးကိုသူတို့တတ်ခဲ့တာဟုတ်မှန်ကြောင်းအာဇာအဖွဲ့ကလည်းကြေညာပါတယ်။ကုတုပလောင်စခန်းတွေကအချားလူငယ်ရိုဟင်ဂျာခေါင်းဆောင်တူကလည်းဒုက္ခသည်စခန်းအားလုံးကိုအာဇာအဖွဲ့ကထိန်းချုပ်လိုတာကြောင့်ဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ။ဆော်ဒီအာရေဗျနိုင်ငံမှာ10စုနှစ်နဲ့ချီကိုလိုနေတဲ့ရိုဟင်ဂျာ9400ကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးစေလို့ကြောင်းဆော်ဒီကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကဖိနှိပ်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးလာရတဲ့ဆိုကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဆော်ဒီနိုင်ငံကပြီးခဲ့တဲ့အနှစ်40အတွင်းလက်ခံထားခဲ့ပြီးအခုတော့အဲ့ဒီရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ကပတ်စပို့ထုတ်ပေးဖို့ပြောလာတာပါဆော်ဒီမှာရှိတဲ့ရိုဟင်ဂျာတွေဟာဘယ်နိုင်ငံပတ်စပို့ကိုမှကန်ဆောင်ထားခြင်းမရှိပါဘူးဆော်ဒီနိုင်ငံမှာပဲမွေးလာတဲ့ကလေးတွေဟာလည်းဆော်ဒီနိုင်ငံရဲ့နိုင်ငံသားအဖြစ်အသိမှတ်ပြုမခံရပါဘူးဘင်္ဂလားဒေ့ရှ်ကသာနိုင်ငံကူးလက်မှတ်တွေထုတ်ပေးမယ်ဆိုရင်အများကြီးအထောက်အကူဖြစ်စေပြီးရိုဟင်ဂျာတွေနိုင်ငံမဲ့ဘဝကနေလွတ်မြောက်မှာဖြစ်တယ်လို့ sorry အစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒူမိုမန်ကိုပြီးခဲ့တဲ့လတည်းပြောကြားခဲ့ပါတယ်ဒါပေမဲ့ sorry မှာရှိတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းပြန်မလာကြသလို သူတို့နိုင်ငံအကြောင်းထက်ဆော်ဒီရဲ့အာရဗ်ဘာသာစကားနဲ့ယဉ်ကျေးမှုကိုသာပိုသိကြမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးမုံမန်းကဒါကာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်တုံ့ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံကထွက်လာတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့ဒီနိုင်ငံကလက်မှတ်ကိစ္စကိုမြန်မာအစိုးရနဲ့အရင်ပြောတင်တယ်လို့ဆိုပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပါတယ်ခင်ဗျာ။အာမေးနီးယား၊အဇာဘိုင်ဂျန်နှစ်နိုင်ငံကြားဖြစ်ပွားနေတဲ့စစ်ပွဲတွေကနေအင်ဒီဂျင်းဒေသကိုကူးစက်ပြီးဒေသဆိုင်ရာစစ်ပွဲအထိဖြစ်လာနိုင်တယ်လို့အီရန်သမ္မတရူဟာနီကသတိပေးလိုက်ပါတယ်။ဒီစီရေးပတိပကနဲ့ပတ်သက်လို့ဗိုလ်ထုနေ့ကျင်းပတဲ့အီရန်အစိုးရအဖွဲ့အစည်းအဝေးမှာသမ္မတရူဟာနီကသူ့ရဲ့စိုးရိမ်မှုကိုပြောဆိုလိုက်တာပါ။အီရန်ဟာသူ့ရဲ့အနောက်မြောက်ဘက်မှာအာမေးနီးယားအဇာဘိုင်ဂျန်နိုင်ငံတွေနဲ့နယ်နိမိတ်ထိစပ်နေတယ်လို့နိုင်ငံစလုံးနဲ့လည်းဆက်ဆံရေးကောင်းမွန်ပါတယ်။အဲ့ဒီစစ်ပွဲတွေကနေလွင့်ဆင်လာတဲ့မော်တာကြီးစံတွေဟာနေဆက်ကအီရန်ပိုင်တဲ့မြို့ရွာတွေပေါ်မှာကြားရောက်ပြီးအဆောက်အဦတွေပျက်စီးရတယ်လို့၆နှစ်အရွယ်ကလေးတူဒဏ်ရာရခဲ့ပါတယ်။အဇာဘိုင်ဂျန်ကိုစစ်ကူပေးဖို့ဆီးရီးယားကတိုက်ခိုက်ရေးသမားတွေဆေလွတ်တယ်ဆိုပြီးတူရကီနိုင်ငံပေါ်ဆူဆွဲမှုတွေရှိပါတယ်။ဘယ်နိုင်ငံကပဲဖြစ်ဖြစ်အီရန်နေဆက်ကိုအကြမ်းဖက်ဝါဒါဆွဲတိုက်ခိုက်ရေးသမားတွေဆေလွတ်တာမျိုးကိုအီရန်ကသီးခံမှာမဟုတ်ဘူးလို့အီရန်သမ္မတရူဟာနီကပြောပါတယ်။အခုလိုဆူဆွဲချက်အပေါ်တူရကီဘက်ကညှင်းဆိုပါတယ်။နာဂိုနိုကာရာဘက်ဒေသဟာအဇာဘိုင်ဂျန်နေပြည်တော်မှာရှိပြီးဆိုဗီယက်ပြည်ထောင်စုပြိုကွဲပြီးနောက်1990ခုနှစ်မှာအာမေးနီးယန်တွေလွတ်လပ်ရေးကြေညာခဲ့ရကပြည်ပကကြီးထွားလာခဲ့ရတာဖြစ်ပါတယ်ခင်ဗျာ The Voice of America VOA ဂျာဗနီနီမနခင် VOA ရဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာအစိုးရနဲ့အပြည့်အစာချုပ်လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီခေါ် RCSS နဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေဖြစ်ပွားရာကယာနဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်မိုးစောပါကျမ်းရောင်းနဲ့ RCSS တို့အကြဒေတာစမ်းပိုင်းကစတင်ပြီးနှစ်ဖက်စီးရီးတင်းမာမှုတွေရှိနေရာကပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ရာကဒေသခံတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပြီးကြောင်မဲမြို့တောင်ဘက် -20 လောက်အကွာပုံဝိုးရွာအနီးနားတိုက်မှာတိမ်းရှောင်နေကြကြောင်းလဲကြောင်မဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းထွန်းညံက VOA ကိုအခုလိုပြောပါတယ
်တိုင်းရဲစီတွေတိုက်ပွဲဖြစ်နေတယ်ကြောင်မဲရဲ့တောင်ဘက်ချမ်းပေါ့ဆောင်းမဲတောင်ဘက်ချမ်းပုံဝိုးကားလမ်းရဲ့တောင်ဘက်ချမ်းပေါ့ဖြစ်နေတယ်ကားလမ်းတစ်လျှောက်လည်းဖြစ်နေတယ်သူလည်းဆောင်းနေပါလေကားနေရတယ်ဒီနေ့ကြီးတွေနည်းနည်းပြောကြည့်ရတော့ဟောနေမှာစစ်တပ်ကဝင်ဝင်နဲ့တို့တော့တိုက်နေတို့တော့ထွက်လာပြီးတော့မှစစ်ကူရလာဟန်သားတဲ့ဘောပေါ့ဒီဘောနဲ့ကြောက်မဲသားမှလည်းဖြစ်နေတယ်ကျွန်တော်တို့ဟိုကြောက်မဲနဲ့နောက်ဆိုအထက်ဖက်မှလည်းဖြစ်နေတော့တော့900တထောင်လောက်ရှိနေပြီကျွန်တော်တို့တိရတလောက်ကပုံဝိုးမှန်နေတယ်ပုံဝိုးဖုန်းကြောင်းကတော့အများဆုံးကိုယ်ခံခဲလို့စိတ်ဖုန်းကြောင်းမှစုနေနေကြ
ဒီတပတ်တည်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ဘေးလွတ်ရာတင်းရှောင်ရတဲ့ဒေသခံတွေဟာခမန်းကျေ1000ကျော်လောက်ရှိတယ်လို့လဲဒုက္ခသည်တွေကိုတွားရောက်ကူညီနေတဲ့ကြောင်မဲမြို့နန်းခုံပရာဟိတအဖွဲ့ကဦးဆိုင်ပူကပြောပါတယ
်အခုပုံဝမှာကလူကြီး400တော့ရှိတယ်နောက်ပြီးတော့ဒီနားဆောင်မှာလည်း100တော့ရှိတယ်အဲနောက်ပြီးတော့ဒီခံခဲတောင်ထိပ်နမဟင်းနာအလုံးပေါင်း900တော့ရှိတော့ဗောလားအဲ့တော့1000ကျော်တော့ရပြီ။ဆိုင်ပွဲကဒီနေ့ကြီးတော့မငြိမ့်သေးဘူး။ဒီနေ့တော့မှပြည့်တဲ့နိုင်ဝဲလောက်ပါသခန်းနာကြမှာဖြစ်နေတယ်။စစ်ကြောင်းတွေလည်းတော့ဆော့တယ်ပေါ့လား
။ Camera ဘက်က RCSS အဖွဲ့ဟာ bilateral call နှစ်ဖက်သဘောတူစာချုပ်အရသတ်မှတ်ထားတဲ့ရှမ်းပြည်နယ်တောင်ပိုင်းမုံတော့မုံထားနဲ့ Homing Data ကနေနေမြေကျော်လွန်လှုပ်ရှားတာကြောင့်တိုက်ပွဲဖြစ်ရကြောင်းပြောဆိုထားပါတယ်။RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးအောင်ခေကတော့တစ်ဖက်သဘောတူစာချုပ်မှာတပ်ဖွဲ့ဝင်တွေလှုပ်ရှားတဲ့နယ်မြေကိုအတိအကျသတ်မှတ်မထားကြောင်းပြောပါတယ်ဒီအချက်ကို NCA စာချုပ်အရဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းပြောပါတယ
် NCA စာချုပ်ထဲမှာအရေးကြီးတပ်ဖွဲ့ကတောင်ပိုင်းမှာပဲရှိနေရမယ်ဆိုတဲ့ဟာတစ်ချက်မှမပါရှိဘူးသဘောတူညီထားတာလည်းမရှိဘူးပြီးတော့အဲ့ဒီ NCA ထဲမှာကတပ်နေရာချထားရင်းနဲ့ပတ်သက်လို့ရှိရင်နောင်နိုင်ငံရေးချွန်းလိုက်ပြီးသားလို့နောက်ပိုင်းလုံချွေကန်တာချွေးနေတဲ့ညမှာတက်နေရခါသားရေးဆိုတဲ့ဟာချဲဝင်ပြီးတော့ဆွေးနွေးကြရမယ်ဆိုတဲ့အချက်အဲ့လိုပဲပါလေအပြင်ခရံစဲတာနဲ့အပြင်ကချုံလက်မထိုးတာနဲ့ချီရင်တွင်နေရာတို့နေရာနဲ့သူဆက်မတိုးဖို့အဲ့လိုပဲနားလေထားလို့မနော်
လောလောဆယ်မှာတော့ Tamron နဲ့ RCSS အကြားမှာလက်ရှိဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးတာမရှိသေးပါဘူး ဒီလ၄ရက်နေ့ကတော့ခံခဲကြီးဝအတွင်းကိုလင်းနေကြီးကြီးတလုံးကြောက်ပေါက်ကွဲလို့အမျိုးသားတယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒါဟာ RCSS ကပြစ်ခတ်တာဖြစ်ကြောင်းလဲတမ်ဘောသတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ထားပါတယ်ဒီလ၆ရက်နေ့ကလည်းလိုင်းရှုမျိုးနဲ့ပန်းနန်ကြီးဝအနီးမှာအစိုးရတမ်ဘောနဲ့နိုင်ဝက်ကြာတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့၃ရက်နေ့ကလည်းတံမိုးညဲဘက်မှာတိုက်ပွဲဖြစ်ခဲ့ကြောင်း TNL ကတန်ပလောင်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဒီလအစောပိုင်းကတော့မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်ဘက်မှာအစိုးရစစ်တပ်နဲ့ KIA အကြမ်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်တမ်ဘောဘက်ကအော်တိုဘာလ၁ရက်နေ့ကနေတတိယအကြိမ်တလားတာပြစ်ခတ်ရစေးရေးထက်မှန်တိုးမြင့်ထားချိန်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကျွန်တော်ဝင်းမင်းပါရန်ကုန်မှာကိုဗစ်ကာကွယ်ရေးအတွက်စက်ရုံတွေကိုလွန်ခဲ့တဲ့နှစ်ပတ်လောက်ကစပိတ်လိုက်ပြီးအရင်လုပ်ခဲ့တဲ့လစာမရသေးပဲဒုက္ခရောက်နေတဲ့လုပ်သားတွေအတွက်မြန်မာနိုင်ငံလူဆိုင်ရာလူ့သမားအဖွဲ့ချုပ်ကကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်ဒီလုပ်သားတွေကလူ့သမားအဖွဲ့ချုပ်ရှိတဲ့စက်ရုံတွေမှာကြိုတင်ငွေရခဲ့ပေမဲ့မရခဲ့တဲ့လူ့သမားများစုအစတည်းကဒုက္ခရောက်ခဲ့တယ်လို့ပြောလာတဲ့ဒီအဖွဲ့ချုပ်လက်ထောက်အထွေထွေတွေ့ရမှုကိုမေးရမှာမဖြူဆန္ဒဆိုးကအခုလိုထက်ခက်ခဲလာပုံကိုစရှင်းပြပါတယ
်ဒီဒုက္ခလစာကိုတို့ဘယ်နေ့မှထုတ်ပုံမျှော်မှတ်ထားလဲဆိုလို့ရှိရင်အောက်တိုဘာလ5ရက်နေ့6ရက်နေ့9ရက်နေ့ပေါ့နော်တိုးတော်လည်းပဲအစိုးရကနေပြီးတော့အောက်တိုဘာလ5ရက်နေ့မှာထပ်ပြီးတော့ဒီပြည်ကြီးရနာထားတဲ့ပိတ်ရက်ကိုထပ်ပြီးတော့တိုးမြင့်လိုက်ပါတယ်အဲ့ဒါတော့အောက်တိုဘာလ21ရက်နေ့ထိပါအဲ့လိုပိတ်ရက်ထပ်တိုးလိုက်တဲ့အချိန်မှာအလုပ်ရှင်တွေကပြန်ဖွင့်မှာပဲပေးမယ်လို့ပြောတဲ့အချိန်မှာဘာဖြစ်ကုန်လဲဆိုတော့စားဖို့မရှိတဲ့သူတွေဖြစ်ကြတယ်ပြီးတဲ့အခါကျရင်တို့အိမ်ငားနေတဲ့သူတွေအဆောင်ငားနေတဲ့သူတွေကိုဒီအဆောင်ပိုင်းရှင်တွေကနေပြီးတော့ဟာထွက်သွားပါဒီအဆောင်ငားမပေးနိုင်ဘူးဆိုလို့ပြောတယ်ပေါ့နော်အဲ့ဒီအချိန်မှာတို့ဘီယာတွေခံစားရတယ်နောက်တစ်ချက်ကဒီလူမှုဖွယ်ရေးအဖွဲ့ကနေပြီးတော့တို့ကို40ရာခိုင်နှုန်းပြန်ပေးမယ်ပေါ့နော်ဒါပေမဲ့ဘာအခက်အခဲရှိလဲဆိုတော့လူမှုဖွယ်ရေးအချိန်ပြန်ပေးမယ်ဆိုရင်တို့ရမယ်ဒီဝင်ငွေကတစ်လလုံးနေမှာငါးတောင်းဝင်ချင်တော့ပဲတို့ရမှာပေါ့နော်အဲ့ဒီအချိန်မှာတို့ရဲ့အဆောင်ခါကငါးတောင်း၆တောင်း၇တောင်းလောက်ရှိကြတယ်အိမ်ငါးကတွေကဒါတော့လူမှုဖွယ်ရေးပတ်စံမရသေးပါဘူးရှားခဲ့ရင်တော့မှပဲတို့ကဘာနဲ့သွားဖားမလဲဆိုတဲ့ဟာတို့တော်တော်ကြီးကိုဒုက္ခများနေကြပါတယ
်ဟုတ်ကဲ့အဲ့ဒီတော့အခုကဒီလက်ကထုတ်ပေးဖို့အတွက် UMFCCI ပေါ့နော်ကုန်တယ်ဆက်မှုတင်ကြုံနဲ့ရန်ကုန်တိုင်းအစိုးရတို့ညှိနှိုင်းဆွေးနွေးထားကြတာရှိပါတယ်နော်အဲ့ဒါက
အဲအဲ့ဒါကတော့ကျမတို့ဒီညွန်ကြားချက်ကို9ရက်နေ့ထွက်တယ်ဟိုကကျမတို့အဖွဲ့ချုပ်တွေကတော့6ရက်နေ့လုံးလုံးတယ်9ရက်နေ့လုံးလုံးပါတယ်ဆိုတော့ဒီဆက်ရောင်းလေးုံနေမှာကျမတို့ရဲ့တမကအဖွဲ့ဝင်တွေကိုတက်နိုင်ဆုံးလုပ်ရှင်နေပြည်နိုင်မှာလောအခကိုဟာ8-9-10ပေါ့နော်တရရက်မှာပေးပေးဖို့တော့ကိုပြင်ဆင်ပေးပါပြီးတော့ကျွန်တော်လောက်သာထုတ်တဲ့အချိန်မှာလည်းကျမရဲ့ဝန်ကြီးဌာနရဲ့လမ်းညွှန်ချက်နဲ့အညီထုတ်ပေးနိုင်အောင်အတွက်ကိုစီစဉ်ပေးပါဆိုပြီးကျမတို့အားချင်းညှိနှိုင်းတယ်ညှိနှိုင်းတဲ့အခါကျတော့ကျမတို့ရဲ့အဖွဲ့ဝင်တွေကလည်းအဆင်ပြေပါတယ်အဆင်မပြေတဲ့ဆက်ရုံအများကြီးလည်းပေါ်ထွက်လာပါတယ်အဲ့ဒီအချိန်မှာကျမတို့ကလုပ်ငန်းရှင်များအဖွဲ့ချုပ်ကိုအဆင်မပြေတဲ့ဆက်ရုံဒီအောက်တိုဘာလ22ရက်နေ့23ရက်နေ့24ရက်နေ့မှနေလောက်သာထုတ်ပေးမယ်လို့ပြောတဲ့ဆက်ရုံတွေရဲ့အမည်စင်းကိုပေးဖို့ပေးတယ်လုပ်ရှင်အဖွဲ့ချုပ်ကိုဒီပေါ်မှာပူပေါင်းစွာပေးပါလို့ပြောတယ်ပြောတဲ့အခါမှာဒါကောင်းတဲ့သတင်းပါအဲ့ဒါတော့အောက်တိုဘာလ9ရက်နေ့ညနေပိုင်းမှာကျမတို့ MGMA လို့ခေါ်တဲ့အထက်ချုပ်လုပ်ငန်းရှင်များအသင်းကဟာလုပ်ရှင်တွေအနေနဲ့သူတို့ရဲ့အဖွဲ့ဝင်တွေအနေနဲ့အလုပ်သမားတွေကိုလောက်ခလာစာပေးပေးပါတော်တာတခုပါနောက်တစ်ခါရန်ကုန်တိုင်းအစိုးရအနေနဲ့လည်းလောက်ခလာစာပေးရတဲ့အတွက်ကိုသက်ဆိုင်ရာမှာရှိတဲ့ထွေထွေအုပ်ချုပ်ရေးတွေလှုပ်ရှင်လှုပ်သမားတွေညီနိုင်ဆွေးနွေးဖို့အတွက်ဆိုတာကိုခွင့်ပြုတယ်လို့သိရပါတယ်အဲ့တော့ကျမတို့ကဒီနေ့မနေ့ပိုင်းမှာလည်းဟိုကစပြီးတော့ဆက်လုပ်ရအောင်ပါပါဘာဖြစ်လို့လဲဆိုတော့မပေးသေးတဲ့အလုပ်ရှင်တွေအများကြီးရှိနေပါသေးတယ်အားလုံးပေါင်းစုစုပေါင်းကျုံ30လောက်ပဲရသေးတယ်8ရက်9ရက်10ရက်ထုတ်ပေးမယ်ဆိုတာအဲ့ဒါကြောင့်မလို့ဟာကျမတို့အလုပ်ရှင်တွေညီနိုင်မယ်ညီနိုင်လို့ဆက်ရုံမှာအစင်မှာလှုပ်ရှင်ညီနိုင်လို့အစင်မပင်ကျမတို့လှုပ်ရှင်အဖွဲ့ချုပ်ကိုဒီစီးရုံပေးဖို့ပါမယ်အကူအညီတောင်းခံပါမယ
်ဟုတ်ကဲ့ဒီနေရာမှာနောက်တစ်ခုကအလုပ်သမားတွေအနေနဲ့ပေါ့နော်တချို့ကလူမှုဖူလုံရေးကမရနိုင်သေးတဲ့လုပ်သားတွေလည်းရှိတဲ့အကြောင်းအကျဉ်းချက်ထဲမှာကျွန်တော်တွေ့ရပါတယ်သူတို့အတွက်ကောဘာပြောချင်သေးလဲ
ဟုတ်ကဲ
့နေစား
ဒီနေစားရည်ပုတ်ပြက်လုပ်သမားတွေစားလို့ရလုပ်သမားတွေဒီမော်တော်ဆိုင်ကတက္ကစီမောင်းတဲ့သူတွေအများကြီးပဲဒုက္ခရောက်နေကြပါတယ်။ကုန်တင်ကုန်ကျလူသမားတွေရောပေါ့နော်။အလုပ်ထွက်လို့လို့မရတော့ပါဘူး။အကုန်လုံးကျန်သားထားရတာဖြစ်ပါတယ်။ဆိုတော့ဒီလိုလိုလူသမားတွေဆိုရင်တေးကြတယ်။လူပုလို့ရင်အာမခံလုပ်သားတွေမှလည်းအကျုံးဝင်တာဖြစ်တဲ့ကြောင့်မို့သူတို့ရဲ့ဒီစားဝင်တွေအချက်တွေကပို့ပြီးတော့ကြီးပါတယ်။ကြီးပါတယ်ဆိုတော့ဒါကြောင့်မို့လို့ကျမတို့ကဒီအတက်နိုင်ဆုံးအလုပ်သမားတွေအနေနဲ့မိမိရဲ့ရရဒေသမှာရှိတဲ့အထွေထွေအုပ်ချုပ်ရေးတွေမြို့နယ်မှာရှိတဲ့အထွေထွေအုပ်ချုပ်ရေးတွေကိုအကြောင်းကြားထားပေးပါလို့အလုပ်သမားတွေကိုလည်းကျမတို့ကနှိုးဆော်ထားတာနိုင်ငံတော်ကနေပြီးတော့လာကောက်တဲ့အချိန်မှာသူတို့စည်းရင်းတွေပါသွားအောင်လို့အစိုးရကတော့ဘယ်လိုပုံစံမျိုးနဲ့ကောက်နေတယ်ဆိုတော့ကျွန်တော်တို့မသိရသေးဘူး။ဒါပေမဲ့ဒီရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့လုံသမားဝင်ကြီးတုံမုံမုံစုကြည်ရဲ့ကြေညာချက်အရတော့6,800ဒေါ်လောက်ပေါ့နော်။ဒ
ကောက်ခံထားပြီလို့ပြောတယ်ပေါ့နော်ဆိုတော့အဲ့ဒါတော့ဘယ်အချိန်မှာပေးသွားမလဲဆိုတော့လည်းကျမတို့မသိရသေးပါဘူးဒါကြောင့်မလို့အစိုးရအနေနဲ့တော့ဒီတရားထုံးကာလမှာတော့အတဏ္ဍိုင်ဆုံးအများဆုံးပေးဖို့အတွက်ကိုကျမတို့အနေနဲ့လုံညွတ်မေတ္တာရက်ခံချင်ပါတယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကျွန်တော်နေရာနဲ့အခြေအနေကိုချုပ်တင်ပြစ်မှုတွေနဲ့ကြော်လွှားနိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ ရှော့ခံခဲ့ရပါတယ်။အမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကဒီနှစ်ကုန်အထိနေအိမ်တွေကနေနှင်းချတာမျိုးကိုယာယီတားဆီးမိန်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းအိမ်ကြီးရာမဲ့ဖြစ်သွားတဲ့တချို့အမေရိကန်တွေအတွက်ကတော့ဒီအမိန့်ဟာတိတ်နောက်ကျသွားပြီလို့ဂျူလီတားဖို့သတင်းပေးပို့ထားတာကိုကျွန်တော်ငြိမ်းချမ်းကတင်ပြမှာပါ။ခရစ်စတီအိုင်လန်ဟာအိမ်ပေါ်ကနှင်းချခံရတော့မှမဟုတ်လို့အထုပ်ဘိုးတွေပြင်ဆင်နေတာပါ။ကလေး၃ယောက်အမေဖြစ်တဲ့အိုင်လန်ဟာမစ်ဇူရီပြည်နယ်ကန်ဆက်စီးတီးမှာရှိတဲ့သူ့နေအိမ်ကနေဖယ်ရှားခံရတော့မှာပါ။
It was so quick.
အဖြစ်ကအရန်မြန်မြန်ကြီးဖြစ်သွားတာပါလို့ပြောသွားတာပါ။သူ့ဘဝဒီလိုဗယံပဒါဖြစ်တာမြန်လွန်းတဲ့အတွက်သူ့မှာအံ့ဩနေရပါတယ်လို့အိုင်လန်ကပြောပါတယ်။သူသမီးနှစ်ယောက်ကိုတော့ဆွေမျိုးတွေစီမှာခဏသွားထားပါတယ် Wilson Vance ကအင်ယာနေထိုင်ဖို့အခွင့်အရေးလှူဆောင်ပေးနေတဲ့ KC Dannan အဖွဲ့ကပ
ါ Chrissy is one of the
Chrissy က Missouri ပြည်နယ် Jessin ခရိုင်ထဲကဖယ်ရှားခံရတဲ့ထောင်ပေါင်းများစွာသောအိမ်ငှားတွေထဲကတယောက်ဖြစ်ပါတယ်အိမ်ငှားတွေကိုဖယ်ရှားဖို့တားမြစ်မိန့်ကလေလ31ရက်နေ့ကကုန်ဆုံးသွားတာပါသူဇလန်းကတခြား Missouri ပြည်နယ် Kansas City နဲ့နိုင်ငံတဝန်းလုံးကလူတွေလိုပါပဲလို့ပြောသွားတာပါအမေရိကန်တွေဟာအိမ်တွေကနှင်ချခံရမယ့်အချက်အသေးကြီးကိုဥတည်နေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ဘ ਹੁ အစိုးရသာမကူညီဘူးဆိုရင်အနည်းဆုံးလူတန်း30ကနေ40လောက်အထိနေအိမ်တွေကနေဖယ်ရှားခံရမယ်လို့ Aspen Institute ငွေကြေးလုံခြုံမှုအဖွဲ့ကလုပ်တဲ့သုတေသနမှာဖော်ပြပါတယ်ဒါဟာဆိုရင်ကတ်ယောဂမတိုင်ခင်ကနေအိမ်တွေကဖယ်ရှားခံရတဲ့နှစ်စဉ်လူ 3.6 တန်းနဲ့နှိုင်းရှင်အများကြီးတိုးလာတာဖြစ်ပါတယ်။ဒါပေမဲ့လည်း COVID-19 ရောဂါကူးစက်တာတွေကိုကာကွယ်ဖို့နေအိမ်တွေကနေဖယ်ရှားတာကိုယာယီရပ်တန့်ဖို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကအမိန့်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းဒီအမိန့်ဟာအိုင်လန်အတွက်တော့တိတ်နောက်ကျသွားပြီးအလုံးမရှိတဲ့အတွက်ဗဟိုအစိုးရကပေးတဲ့ငွေကလည်းကုန်သွားတဲ့အတွက်အိုင်လန်အတွက်ရွေးစရာတိတ်မရှိပါဘူး။ဝါရှင်တန်ကဥပဒေပြုအမတ်တွေအနေနဲ့ဒီထက်ပိုပြီးလှုပ်ပေးတင်တယ်လို့တက်ကြွလှုပ်ရှားသူ Vance ကပြောပါတယ
် The idea that
နေထိုင်စရာအိမ်ရှိခြင်းဆိုတာကလည်းလူအခွင့်အရေးဖြစ်တယ်ဆိုတာပြင်းထန်တဲ့အယူအဆမဟုတ်ဘူးလို့တဖြည်းဖြည်းလက်ခံလာကြပါပြီထိခိုက်ခံခဲ့ရတဲ့ကျမတို့အိမ်ငှားတွေအတွက်တက်ကြွလှုပ်ရှားသူတွေအနေနဲ့ဒီလှုပ်ရှားမှုအချိန်ကိုထိန်းထားပြီးကျမတို့ခေါင်းဆောင်တွေတာဝန်ခံမှုရှိစေရေးဆောင်ရွက်ရပါမယ်လို့ပြောသွားတာပါ CDC ကလည်းနှင်းမထုတ်ရဘူးလို့တားမြစ်ထားပြီးဘ ਹੁ အစိုးရရဲ့အကူအညီလည်းမရသေးတဲ့အချိန်မှာအိမ်ပိုင်ရှင်တွေအနေနဲ့လည်းဆုံးရှုံးနေနိုင်ရပါတယ်။ Tracy Benson ကလွတ်လပ်သောအိမ်ပိုင်ရှင်များအသင်းဥက္ကဋ္ဌပါ CDC ရဲ့အမိန့်ကြောင့်စိတ်ဆိုးနေကြတဲ့အိမ်ပိုင်ရှင်တွေအများကြီးရှိပါတယ်။အထူးသဖြင့်အိမ်ငှားကကိုမှီခိုနေရတဲ့အိမ်ပိုင်ရှင်တွေပါ။အစိုးရအနေနဲ့ဝင်ပြီးအိမ်ပိုင်ရှင်တွေကိုမကူညီဘူးဆိုရင်နေအိမ်နဲ့ပတ်သက်ပြီးအကြက်အတဲစိုက်သွားနိုင်ပါတယ်။ဘာလို့လဲဆိုတော့ဇန်နဝါရီလရောက်ရင်လဲအိမ်ငှားတွေမှာပြန်ပေးနိုင်တဲ့ပတ်စံရှိမှာမဟုတ်လို့ပါလို့ပြောသွားတာပါ VOA နဲ့ဖြေကြားပြီးတိတ်မကြခင်မှာပဲ Chrissy Island လဲဖယ်ရှားခံခဲ့ရပါတယ်အခုတော့သူဟာ model တစ်ခုမှနေထိုင်ပြီးအနာဂတ်အတွက်အကောင်းမြင်မျှော်လင့်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်ထွင်းပေးနေပါတယ်ကျွန်မဆုမြတ်မော်ပါရှင်အီတလီနိုင်ငံမှာမူလာရန်အရွယ်ကလေးငယ်တွေကိုခံရမခက်တဲ့နည်းနဲ့ COVID-19 ကာယရောဂါရှိမရှိစတင်စစ်ဆေးပေးနေပါတယ်။ RT-PCR တက်ခွဲစမ်းသပ်နည်းမဟုတ်ဘဲ COVID ရောဂါပိုးမော်လီကျူးတွေအသက်ရှူလမ်းကြောင်းအထက်ပိုင်းမှာရှိမရှိသိရအောင်လို့ antigen စစ်နည်းနဲ့စစ်ပေးနေတာပါ။ကလေးတွေရဲ့တတွဲနမူနာယူပြီးတော့နိုင်ပိုင်းအတွင်းအဖြေသိနိုင်တဲ့စစ်ဆေးမှုအကြောင်းကို AP သတင်းကိုအခြေခံပြီးတော့တင်ပြပါမယ်ရှင်။COVID-19 ကာယရောဂါရှိမရှိ RT-PCR နည်းနဲ့စစ်ဆေးဖို့တက်ခွဲနမူနာယူတဲ့အခါနှာခေါင်းနဲ့အာခေါင်းအတွင်းပိုင်းအထိတိုးပတ်နမူနာကိုယူရတာကြောင့်ခံရခက်တယ်လို့ဆေးစစ်သူအများကပြောပါတယ်။အဲဒါကြောင့်ခံရမခက်တဲ့နည်းကိုသုံးပြီးတော့အီတလီနိုင်ငံရောမမြို့တော်မှာရှိတဲ့ Lazio ဒေသတွေကမူလာရန်ကျောင်းနေအရွယ်ကလေးတွေကိုစတင်စစ်ဆေးပေးနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးမော်လီကျူးတွေအသက်ရှူနှမ်းကြောင့်အထက်ပိုင်းမှာရှိနေသလားဆိုတာသိရအောင်လို့တတွေးကိုစစ်တဲ့ antigen စနစ်နဲ့စစ်ပေးနေတာပါ။နှာခေါင်းနဲ့အာခေါင်းနဲ့အထိခွန်ပတ်ကိုထိုးသွင်းပြီးနမူနာယူတာမျိုးမဟုတ်ပဲ ဂွန်းတောင်လေးကို PK လို့၅မိနစ်လောက်ဝါနေရမှာဖြစ်ပါတယ်။ဝါထားတဲ့ဂွန်းတောင်နမူနာမှာကူးစက်ရောဂါပိုရှိမရှိဆိုတာကိုချက်ချင်းစစ်ဆေးပြီးတော့၅နိုင်လောက်အတွင်းအဖြေသိရတယ်လို့တာဝန်ရှိသူတွေကပြောပါတယ်
။ Questo è un tampone per la raccolta del secreto salivare.
ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိဒတွင်းကိုနမူနာယူစစ်ဆေးနည်းဖြစ်ပါတယ်ပုံမှန်ကိုဗစ်ဓာတ်ခွဲနမူနာယူသလိုခံရလုံးဝမခက်ပါဘူးဒါကြောင့်လဲကလေးငယ်တွေကိုဒီနည်းနဲ့စစ်ပေးတာဖြစ်ပါတယ
်ဒတွင်းနမူနာယူစစ်ဆေးမှုမှာ positive အဖြေတွေ့တယ်ဆိုရင်အဲ့ဒီနမူနာကိုနောက်ထပ်စစ်ဆေးအတည်ပြုနိုင်ဖို့အတွက်ရောမမျိုးတော်တွေကအမျိုးသားကူးစက်ရောဂါဆိုင်ရာသိပ်ပံကိုပို့ပြီးတော့အဖြေကိုထပ်စစ်ပါတယ်ကြောင်းတက်ချိန်မှာစစ်ဆေးမှုကိုလုပ်တဲ့အတွက်positive ဖြစ်တဲ့ကျောင်းသားတွေအတွက်လိုအပ်တာဆက်လုပ်နိုင်ဖို့မိဘတွေကိုကျောင်းဆင်းချိန်မှာအသိပေးနိုင်ပါတယ်။လာစီယိုဒေတာကျမ်းမာရေးအာဏာပိုင်တွေစတင်တဲ့စမ်းသပ်အစီအစဉ်အရရောမမျိုးတော်တဝိုက်ကမူလာရန်ကျောင်း၃ခုမှာစတင်စစ်ဆေးပေးနေတာဖြစ်ပါတယ်
။ Il progetto è un progetto fortemente voluto dalla Regione Lazio.
အမျိုးသားကူးစက်ယောဂထူးထူးဆေးရုံနဲ့စံကမီလိုဆေးရုံကယောဂပိုးမွှားပြီးသားပညာရှင်တွေပေါင်းပြီးတော့စစ်ဆေးတဲ့ဒီအစီအစဉ်ကိုလာစီယိုဒေတာအာဏာပိုင်ကတော်တော်လေးထောက်ခံအားပေးပါတယ်။ရောမမျိုးမှာခုလိုမျိုးတတွေးတုဖတ်နမူနာယူစစ်ဆေးမှုကိုကျွန်တော်တို့ကျန်းမာရေးဌာနကပထမဆုံးလုပ်တာဖြစ်ပါတယ်။အခုစစ်နီးကပုံမှန်ကိုဗစ်တက်ခွဲနမူနာယူစစ်နီးနေရာမှာအစားထိုးစစ်တာမဟုတ်ပါဘူး။ပြည်သူတွေကြားယောဂါရှိမရှိဆိုတာသိနိုင်အောင်လို့လုပ်တဲ့နည်းသစ်တစ်ခုသာဖြစ်ပါတယ်
။ကလေးငယ်တွေအတွက်အခမ်းအနားမခက်တဲ့စစ်ဆေးနီးဖြစ်တာမို့မိဘတွေကလည်းဒီစစ်ဆေးနီးကိုလက်ခံကြတယ်လို့ Instituto Grassi ကျောက်ဆရာမကြီးကပြောပါတယ်
။ Le famiglie coinvolte sono famiglie di bambini.
မူလာရန်တက်တဲ့အရွယ်အသက်၄နှစ်ငန်းတဲ့ကလေးငယ်တွေကိုစစ်မယ်ဆိုတော့မိဘတွေဘက်ကအတော်လေးအကောင်းဘက်ကနေပြီးတော့တုံ့ပြန်ကြပါတယ်။65ရာခိုင်နှုန်းလောက်ကတော့ COVID စစ်ဖို့ခွင့်ပြုချက်ပေးကြပါတယ်။ဘလို့စစ်မယ်ဆိုတာမိဘတွေရှင်းရှင်းလင်းလင်းသိအောင်လည်းပြောပြထားပါတယ်။ခင်ရမခက်ဘူးမနာဘူးဆိုတဲ့အတွက်မိဘတွေဘက်ကလည်းသိပြီးတော့စိတ်မပူကြတော့ပါဘူး
။ဒရေးနမူနာယူပြီးတော့အန်တီဂျန်နည်းနဲ့စစ်ဆေးတာဟာကိုဗစ်ရောဂါပိုးရှိမရှိနိုင်ပိုင်းအတွင်းမှာအဖြေသိနိုင်တာမှန်ပေမဲ့ကြဲကြဲပြန့်ပြန့်လုပ်နေတဲ့ RT-PCR စစ်နည်းလိုအဖြေအဝါဆေးချရတဲ့အဖြေမျိုးမဟုတ်သေးဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်။ဒါပေမဲ့သူ့အဖြေကနေကိုဗစ်ကပ်ရောဂါရှိနိုင်ခြေကိုသိနိုင်တာမို့နောက်ထပ်လိုအပ်တဲ့ကျန်းမာရေးဆောင်ရွက်မှုတွေလုပ်နိုင်မှာဖြစ်ပါရဲ့ရှင်။ကျွန်မဆွေမြတ်မောင်ပါ
media ရမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုဆက်လက်ကြည့်ကြအောင်ပါ။မူရင်းအပေါ်မူရင်းအသုံးအနှုန်းတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကျော်စန်သာပါ။ India China take their confrontation from Ladakh to Myanmar. India တိုင်းနိုင်ငံတို့ဟာသူတို့ရဲ့ထိတိုက်ခြင်းဆိုင်မှုကိုဟိမွန်နာဒေသ Ladakh ကနေမြန်မာနိုင်ငံအထိဆဲဆောင်လာခြင်းဆိုတဲ့ခေါင်းစဉ်နဲ့ Smriti Chowdhury ရဲ့ဆောင်ပါကို EurasianTimes.com မှာဖတ်ရပါတယ်။အိန္ဒိယနဲ့တရုတ်တို့ဟာနယ်စပ်မှာထိတိုက်တွေ့နေကြပြီးအင်ဂျင်တွေကိုကိုဗစ်ပါအောင်ဆွဲဆောင်နေကြတယ်လို့ရေးသားထားတာပါတရုတ်ဟာပါကစ္စတန်၊ဆရီလင်္ကာ၊မော်လ်ဒီဗ်စ်နိုင်ငံတို့မှလုပ်သလိုပဲမြန်မာနိုင်ငံကိုလည်းသူတို့ရင်းနှီးမြှုပ်နှံဖို့မျိုးဆွဲနေတယ်ဒါပေမဲ့ဒီကိစ္စမှာအိန္ဒိယကလည်းစိတ်နှောင့်မကြဘူးလို့ဆိုထားပါတယ်သူကအင်တန်ကျဉ်းနှက်ဖွယ်ကောင်းတဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်အပြီးမှာအိန္ဒိယနိုင်ငံသားရေးဌာနအတွင်းဝင်တဲ့စီးဦးစီးချုပ်တို့ဟာမြန်မာနိုင်ငံကိုအတူသွားကြပြီးနီယန်ဂျက်စီမံကိန်းအတွက်ဒေါ်လာသန်းပေါင်း6000 6ဘီလီယံရင်းနှီးမြှုပ်နှံဖို့အဆိုပြုခဲ့ပါတယ်တဲ့။ဒါအပြင်နေဆက်လူငွေရေးတည်ငြိမ်ရေးတိုင်းနိုင်ငံကိုရံမှုမဲ့သူကိုယ်နိုင်ငံနယ်မြေကိုအဆုံးမချစေဖို့လည်းသဘောတူခဲ့ကြပါတယ်တဲ့။ဒါဟာတရုတ်ကိုဥတီရဲ့မဟာဗျူဟာခြေလှမ်းဖြစ်တယ်လို့လည်းသုံးသပ်ထားပါတယ်။အခုခါမြန်မာနိုင်ငံရဲ့ပြည်ပကျွေးမီဟာအမေရိကန်ဒေါ်လာ17ဘီလီယံရှိနေတဲ့အနက်4ဘီလီယံဟာတရုတ်ကိုပေးရမှာဖြစ်ပါတယ်တဲ့။ကျောစီယာငွေချရတဲ့အတွန်းနှုံးဟာကပတ်ဘန်တို့နိုင်ငံကငွေကြေးရမှုတွေအဖွဲ့ရူစီကနှုံထားတဲ့ပုံများနေတဲ့အတွက်မြန်မာနိုင်ငံဟာအိန္ဒိယကိုလှမ်းမျှော်တည်လာပါတယ်တဲ့ဒီနေရာမှာဒါအပြင်တရုတ်ဟာရခိုင်ပြည်နယ်ကတိုင်းရင်းသားလက်နက်ကိုင်တွေကိုအထောက်ပံ့ပေးနေတယ်လို့လည်းမြန်မာဘက်ကစွပ်စွဲထားကြောင်းဖော်ပြပါတယ်အိန္ဒိယနဲ့မြန်မာတို့ဟာသေယူပူးဆောင်ရေးစီမံကိန်းတရက်ကိုနေဆက်ဖြတ်ပြီးလက်ဆောင်နေကြပြီဖြစ်ပါတယ်တဲ့ဒါအပြင်အိန္ဒိယဘက်ကတောင်းကျမ်းသူ20ကျော်ကိုမြန်မာတို့ကပြန်လည်ထွက်ပြေးဖို့ဆုံးဖြတ်ခဲ့တာကိုလည်းကျေနပ်တယ်လို့ဆိုထားပါတယ်ခင်ဗျာ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုစီစီနေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဆရာဆရာအခုဆက်လက်ပြီးညီမအရေးဆုံးသတ်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ကျွန်တော်ကတော့ကြော်စမ်းသားပါ။ American ပြည်ထောင်စု George W. Bush Institute က Doorway to Democracy Burma's 2020 election.democracy အဝင်တကားပေါက်မြန်မာနိုင်ငံ2020ပြည်ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့စာတမ်းတစ်စောင်ပြီးတဲ့ပကထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံ2020ပြည်ရွေးကောက်ပွဲနဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်ပြီးဒီမိုကရေစီအပြည့်အဝထွန်းကားရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းကဘာလို့သင့်တယ်ဆိုတာတွေကိုထောက်ခံတင်ပြထားတာဖြစ်ပါတယ်ဒီစာတမ်းကိုပြုစုသူ George W. Bush Institute ရဲ့အကြီးတန်း Program Manager John Pyung ကိုကျွန်တော်ဆက်သွယ်မိန့်ခွန်းထားပါတယ်စာရနဲ့မှာ CSO လို့ခေါ်တဲ့လူမှုအဖွဲ့အစည်းတွေကိုပံ့ပိုးကူညီဖို့ပေးထားတယ်ဒါကတော့ဟုတ်နေပါပြီ။သို့တော်လည်းပဲနိုင်ငံရေးပါတီကိုလည်းပဲထောက်ခံရမယ်အားပေးရမယ်ဆိုတော့နိုင်ငံရေးပါတီတွေကိုအမေရိကန်လိုအနောက်နိုင်ငံတွေကထောက်ခံအားပေးတဲ့အတွက်သူတို့ဟာအမေရိကန်လူလာတဲ့အနောက်ဘက်ကိုရိမ့်တယ်ဆိုပြီးတော့ပြည်တွင်းမှာဆွဆွဲခံရတဲ့ပြဿနာတွေကမရှိနိုင်ဘူးလားခင်ဗျာ
။me it's important for us
to know that ဒီကပြောနေတာကဒီနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေဒီမိုကရေစီဖြစ်စမှာလုံးဝမြောက်နှံပါဝင်နေအောင်လို့ကုညီထောက်ခံပေးရမယ်ဆိုတာဖြစ်ပါတယ်မြန်မာပြည်သူတွေကဒီမိုကရေစီပြည်ဝထွန်းကားဖို့မျှော်လင့်နေတာပါနိုင်ငံရေးပါတီပေါင်း100နီးပါးကရွေးကောက်ခံမဲ့သူ 8,000 နဲ့ကအများစုကအဆင်သင့်မဖြစ်ကြသေးဘူးဆိုတာလည်းတွေ့နေရပါတယ်ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်လူ့အခွင့်အရေးဒီမိုကရေစီတရားဥပဒေစိုးမိုးရေးနဲ့လွတ်လပ်တဲ့ဈေးကွက်ရဲ့အခြေခံသဘောတွေကိုစစ်အစိုးရလက်ထက်ပညာရေးစနစ်မှာတည်ယူခွင့်မရရှိခဲ့ကြပါဘူး။ဒါပြင်မြန်မာလွတ်တော်အမတ်တွေဟာနိုင်ငံရေးအတွေ့အကြုံနဲ့လိုအပ်နေပါသေးတယ်။ဖြေပနိုင်ငံရေးပါတီတွေအနေနဲ့သူတို့အမတ်လောင်းတွေကိုလုပ်ပိုင်ခွင့်အာဏာပေးရတာဟာအဓိကအားဖြင့် professionally functioning parliament ကျန်းကျန်းကျန်းကျန်းလဲပတ်နိုင်တဲ့ပါလီမန်ပေါ်ထွန်းရေးတွေမရှိမဖြစ်လိုအပ်တဲ့ကိစ္စပါ။ဒါကြောင့်မလို့အကူအညီပေးတယ်ဆိုတာဟာတရက်ကိုတက်လိုက်ရမယ်အနောက်တိုင်းလိုလာအောင်လုပ်ရမယ်ဆိုတဲ့သဘောမဟုတ်ပဲနဲ့စနစ်စာပြီးမှန်ကန်တဲ့ပါလီမန်ဖြစ်ထွန်းရေးတက်တာဖြစ်ပါရင
်စာရန်ထဲမှာဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရဲ့ထောင်ဆောင်မှုကိုလည်းဝေဖန်ထားတာတွေ့ရပါတယ်။ဒါပေမဲ့မင်းစရာတစ်ခုကအခုအချိန်မှာဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီတဲ့ပူပြီးကောင်းတဲ့ပုံမဆင်းလျော်တဲ့ထောင်ဆောင်မှုနဲ့ပါတီ better alternatives တွေပေါ့လေအဲ့တော့ရှိနိုင်တယ်ထင်ပါလား
Right. So Burma's political landscape has changed dramatically since the NLD won.
မြန်မာနိုင်ငံရဲ့အခင်းအကျင်းကဒေါက်ဆန်းစုကြည်နဲ့ NLD တောင်ကျိုကမ်းပြိုအနိုင်ရရှိခဲ့တဲ့2015ခုနှစ်ကတည်းကတည်တည်တသာပြောင်းလဲလာခဲ့ပါပြီ။အဲ့လိုကတော့လွတ်တော်မှာအပြတ်အသတ်နိုင်ပြီးတော့တပြေလုံးကအုံအကျဲထောက်ခံပေးကြပါရဲ့။ဒါပေမဲ့ဒီကနေ့မှာတော့မြန်မာပြည်သူတွေက NLD ရဲ့ခေါင်းဆောင်မှုနဲ့ဒီမိုကရေစီပေါ်ဆောင်နိုင်မှုအားနည်းတဲ့ပုံမှာတဖြည်းဖြည်းနဲ့မချစ်မရဲဖြစ်လာနေကြတယ်ကိုကျွန်တော်တို့တွေ့နေရပါတယ်။တိုင်းရင်းသားတွေလည်း NLD အစိုးရပေါ်စိတ်ဖြစ်လာနေပါတယ်။သူတို့အခွင့်အရေးနဲ့ဆယ်ရယ်ပြည်ထောင်စုဖွဲ့စည်းရေးနဲ့ငြိမ်းချမ်းရေးမပေါ်ဆောင်နိုင်တဲ့ပုံမှာစိတ်ဖြစ်ကြပါတယ်။ဒါကြောင့်မို့တိုင်းရင်းသားပါတီတွေအချင်းချင်းပေါင်းစည်းနှိမ့်နိုင်ပြီးတော့သူတို့ဒေသတွေမှာအမှန်တရားပုံမှုအနိုင်ရရှိရေးအတွက်လှုပ်ဆောင်လာကြပါတယ်။သူတို့အောင်မြင်ခဲ့ရင်ဂျွန်ဆန်ဆူဂျင်ရဲ့ NLD ရဲ့တူဦးရီတပါတီဒီခေါင်းဆောင်နိုင်မှုကိုပုံမှုပြောစိန်ခေါ်လာနေမှာဖြစ်ပါရဲ့
။ဒါပေမဲ့တကယ်တမ်းတော့ဒီတနိုင်ငံလုံးအတွက်လွှမ်းခြုံကြည့်မယ်ဆိုရင်ဒီတိုင်းရင်းသားမဟာမိတ်တွေရဲ့ခေါင်းဆောင်မှုက NLD နဲ့ဂျွန်ဆန်ဆူဂျင်ရဲ့ခေါင်းဆောင်မှုကိုအစားထိုးနိုင်မဲ့အခြေအနေတော့မရှိဘူးထင်ပါရဲ့
။ What I'm saying here is on since the GN and
NLD NLD ကအထူးလိုကြိုက်များနေတဲ့ဖြစ်ပြောရွေးကောက်ပွဲကိုလည်းနိုင်နိုင်စေအများကြီးရှိပါရဲ့။ဒါနဲ့တိုင်းသောပါတီတွေရဲ့စင်ခုံမှုနောက်ပြီးတော့တခြားဒီမိုကရေစီရဲ့တက်ကြွတဲ့ People's Party ပြည်သူ့ပါတီ People's Pioneer Party ပြည်သူ့ရှေ့ဆောင်ပါတီတို့နဲ့ဗိုလ်ချုပ်တယောက်တယောက်ရဲ့ Union Development Party ပြည်အောင်စုကောင်းကျိုးဆောင်ပါတီတို့လိုပါတီတွေရဲ့စင်ခုံမှုဒေါက်ဆန်စုချင်တဲ့ NLD အနေနဲ့တပါတီအစိုးရမဖွဲ့နိုင်ပဲနဲ့မြန်မာမဟာမိတ်လိုက်ရှာရမယ့်အခြေအနေရောက်ရှိစေနိုင်ပါတယ်ဒီလိုနဲ့ဒေါက်ဆန်ဆူချင်တဲ့ NLD ရဲ့ပွင့်လင်းမှုမရှိတဲ့ဘယူရိုကရက်စံလုံးတဲ့ကိစ္စကိုစိန်ခေါ်လာကြမှာဖြစ်ပါတယ်။ဒါကြောင့်မလို့ NLD ကလွတ်တော်မှာမြန်မာမဟာမိတ်တွေနှိမ့်နိုင်ရမှာဖြစ်ပါတယ်။ဒါကအကောင်းလက္ခဏာဆောင်တယ်လို့ကျမတို့ယူဆပါတယ
်။တကယ်တော့ဆရာနဲ့မှာကုကဖော်ပြတဲ့ပမခဇော်ဒန်ဘရန်နီပြောလို့ပါပဲ။ရွေးကောက်ပွဲမှာအရသာအစွဲကိုစစ်တပ်ကထိတိယယောက်ပဲနိုင်ငံရေးအနာမှာဆွဲခဲ့တာမရှိပါဘူး။ဒါဟာပြဿနာရဲ့အဓိကအကြောင်းရင်းလို့ထင်ပါတယ်။ ဒါကို pressure and spot ခင်ဗျားတို့ရဲ့စီရင်ခံစားထဲမှာရေးထားတဲ့အတိုင်းဒါ super dumbbells နဲ့ခေါ်ပါတော့အဲ့လိုလှုပ်ဖို့သိမခက်ဘူးလားခင်ဗျာဒီအချိန်မျိုးမှာစစ်တပ်ကို PRP ဖို့ဆိုပြီးတော့ခင်ဗျားတို့ဘက်ကလှုပ်ပေမဲ့ဒီအနောက်နိုင်ငံတွေဘက်ကကြိုးစားပေးမဲ့လဲတရုတ်ကတော့ထားပါတော့ဒီမိုကရေစီမဟုတ်ဘူးနီးရတော့လို့ဒီမိုကရေစီနိုင်ငံတွေကလည်းစစ်တပ်ကိုဂူဏီအားပေးနေကြတယ်ဆိုတော့ဒီလို PRP တာထောက်ခံတာလှုပ်ဖို့တော့ခက်မယ်လို့ထင်ပါတယ်ဘယ်လိုသဘောပါလဲ
Yes I believe the pressure on the military such as
ဒီနေရာမှာအချင်းကဒီတရုတ်အခမ်းကဏ္ဍလို့ပြောတော့မြန်မာနိုင်ငံမှာတရုတ်ဩဇာပုံမှုပြောလွှမ်းမိုးလာတာကဒီမိုကရေစီဖြစ်ထွန်းရေးအတွက်အကျဉ်းဆုံးဖြစ်ပါတယ်တရုတ်ကသူတို့အိမ်ကြီးချင်းမှာဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့ပေါ်ထွန်းလာမှာမလိုလားပါဘူ
းဟုတ်ပြီဆိုတော့ဒီတရုတ်ကမကောင်းဘူးငါတို့ကတရုတ်ထက်ပိုကောင်းတယ်ဆိုတော့မြန်မာစစ်တပ်ကသဘောပေါက်လာအောင်သူတို့ convince ဖြစ်သွားအောင်ပေါ့လေအမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေကဘယ်လိုလုပ်နိုင်မလဲဆိုတော့မေးစရာဖြစ်လာတာပေါ့
So, as I said, the convinced military, I don't think convincing military is...
Okay, the more convinced, the more about the kind of thing I'm looking at, so I'm not going to look at it. PRP, I'm going to look at it, I'm going to look at it.
Pressure about it, PRP, it's a great case. I'm going to look at it, I'm going to look at it. To the point, I'm going to look at David Steinberg, so I'm going to look at it, I'm going to look at it, sanction, I'm going to look at it. So, I'm going to look at it, pressure is going to look at it, PR is going to look at it.
Yes, I believe foreign pressure works on Burma, especially for NLD government.
Okay, that's my job. ထို့သဖြင့် PR ပေးတာက NLD ပေါ်မှာထိရောက်မှုရှိပါတယ်။အခု Muslim မလောင်နှစ်ဦးပါဝင်တဲ့ကိစ္စကလည်း PR ကိုထုတ်ပြန်မှုပြသတာပဲဖြစ်ပါတယ်။ဒါကကောင်းကျိုးကိုဆောင်တဲ့လက္ခဏာပါ။ NLD အစိုးရကတော့နိုင်ငံတကာအတိုင်းအဝန်းနဲ့အတူတူအလုံးလုံးနိုင်တယ်ဆိုတာကိုပြသရရောက်ပါတယ်။စစ်တပ်ကတော့အဲ့လိုမဟုတ်ပါဘူ
း။နောက်တစ်ခုကအမျိုးသားရေးကိုသိပြီးတော့အကြောင်းပြတယ်ရှေ့တန်းတင်တယ်ဆိုရက်ကိစ္စလည်းကျွန်တော်ပြောချင်ပါတယ်။ကမ္ဘာနိုင်ငံတွေမှာရောဒါတွေလွတ်ကင်းလို့လား။ဥပမာဆိုတော့အမေရိကန်ပြည်ထောင်စုမှာသမ္မတ Trump က Make America Great Again ဆိုရက်ကိစ္စပေါ့။ဆိုတော့ဒါဟာတနည်းအားဖြင့်ပြောရင်အမျိုးသားရေးကိုရှေ့တန်းတင်ပြီးစီးရုံးနေတာပဲလို့ပြောလို့မရဘူးလားခင်ဗျာ
။ Yes. So my recommendation to NLD is to change the rhetoric.
On sense ကြောင့်ကတော့ NLD နည်းနည်းသူရဲ့အပြောဆို rhetoric တွေကိုပြောင်းလဲဖို့လုပ်မယ်လို့ယူဆပါတယ်။ John Sense ရဲ့အကြောင်းတွေကအမတမခွန်အားကြီးတဲ့ဖြစ်ပါရင်ဥပမာအဖြစ် Rohingya ကိစ္စနဲ့တိုင်းသားကိစ္စတွေမှာဆိုရင်လူ့ခွင့်ရေးကိစ္စအရှုထောင့်ကပြောတင်ပါတယ်။ Rohingya ကိစ္စက John Sense နဲ့ NLD ပေါ်မှာအထူးသဖြင့်အနောက်နိုင်ငံတွေကဒီမိုကရေစီမဟာမိတ်တွေရဲ့ယုံကြည်မှုကိုရက်ဆိုင်းလိုက်ပါတယ
်။မြန်မာလူ့အဖွဲ့အစည်းမှာအများစုကတော့ဒါမျိုးသားရေးလိုပဲရှေ့တန်းတင်နေစေဖြစ်တယ်လို့ပြောရင်မှားမှာမဟုတ်ပါဘူးဒီလိုအခြေအနေမျိုးမှာသူကဒီကိစ္စကိုဘေးဖယ်ပြီးတော့လူခွင့်ရေးကိုပဲရှေ့တန်းတင်ပြီးပြောလာမယ်ဆိုရင်သူရဲ့လူလူထောက်ခံမှုကမဆုံးချုံသွားနိုင်ဘူးလားအဲ့တော့လူလူကမထောက်ခံဘူးဆိုရင်သူလုပ်ချင်တာဘာမှလုပ်လို့မရဘူးဖြစ်သွားမှာပေါ့ဒါကိုလည်းစဉ်းစားမယ်ထင်ပါတယ
် Right I still believe Aung San Suu Kyi is still very powerful especially with the Burman ethnic majority and I
ဒီမှာ Aung San Suu Kyi ကလူတိုင်းအများဆုံးပုံကောအထူးသဖြင့်ဗမာလူများစုချာမှာလူလူထောက်ခံမှုအများဆုံးရှိနေတယ်လို့ဒီမှာယူပါတယ်။အဲဒါကလို့လူပိနဲ့ပတ်သက်တဲ့ကိစ္စတွေကိုဖော်ထုတ်ပြောဆိုလိုက်တဲ့အတွက်လူလူထောက်ခံမှုဆုံးရှုံးသွားမယ်လို့မထင်ပါဘူး
။မြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲအတွက် PRP ကူညီရတဲ့နေရာမှာကမ္ဘာဒီမိုကရေစီနိုင်ငံရဲ့တပေါင်းတစည်းရဲ့လက်တွဲလုပ်ဖို့လိုတယ်လို့လည်းပြောထားတာတွေ့ရပါတယ်။ဒါပေမဲ့လည်းတချို့နိုင်ငံတွေကမြန်မာနိုင်ငံနဲ့စီးပွားရေးလုပ်နေကြတယ်အထူးသဖြင့်အိန္ဒိယတို့ဂျပန်တို့တောင်ကိုရီးယားဆိုရင် PRP မဲ့အစားစီးပွားရေးလုပ်နေတဲ့အကြောင်းပို့ပြီးတွေ့ရပါတယ်ဆိုတော့ဒီခါကိုကြည့်ပြီးတော့ကမ္ဘာဒီမိုကရေစီနိုင်ငံတွေဟာမြန်မာအရေးမှာညီညွတ်နေကြတယ်လို့ပြောလို့ရပါသလား
Yes I would say democracy is difficult it's a long and slow process and the moving military
democracy တိဆောက်ရေးဟာကာလရှည်ကြာလောက်ဆောင်ရတဲ့ဖြစ်စဉ်တစ်ခုပါအထူးသဖြင့်ဆိုရင်ဆက်အာဏာရှင်စနစ်ကဒီမိုကရေစီကုပြောင်းတာပို့ပြီးတော့ခက်ခဲကြန့်တာပါတယ်ဒီနေရာမှာအတွေ့ကူးပြောင်းနေတဲ့နိုင်ငံတွေနိုင်ငံတကာအတိုင်းအဝန်းကြားမှာအခိုင်အမာပူးပေါင်းဆောင်ရွက်မှုရှိဖို့လိုအပ်ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံအနေနဲ့အမေရိကန်သားမကပဲနဲ့ဒီမိုကရေစီမှာဟာမိတ်အားလုံးစီကထောက်ခံမှုရရှိဖို့အဖြစ်မနေလုပ်ဖို့လိုအပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်မိကုံကဒီလိုလိုအပ်တဲ့နေရာမှာအမေရိကန်ပါဝင်ကျန်တဲ့ဒီမိုကရေစီနိုင်ငံတွေကတသဘောရဖြစ်နေကြသလားတညီတညွတ်တည်းဖြစ်နေကြသလားတချို့ကဒဏ်ခတ်တယ်တချို့ကစီးပွားရေးလုပ်တယ်အဲ့ဒီကိစ္စကိုမေးရပါ
Right. Our efforts, international community's efforts in that sense is not united because, as you said, Japan and Korea, for example,
ဒီနေ့ကတော့ကျွန်တော်နိုင်ငံတကာရဲ့ထောက်ခံအားပေးမှုတွေကတနည်းတညွတ်ထဲမဟုတ်ဘူးလို့ဖြစ်စေမှာ။တောင်ကိုရီးယားနဲ့ဂျပန်တို့ကယင်းညွှန်းနယ်မှုကတစ်ဆင့်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အားပေးတယ်။အမေရိကန်ပြည်သူကတော့အရက်ဖက်အဖွဲ့အစည်းဖွံ့ဖြိုးရေးဒီမိုကရေစီအခြေခံခိုင်မာရေးအတွက်အားပေးတယ်။
ဒီမှာမြန်မာတော့အမေရိကန်ပြည်သူကလည်းကျန်နိုင်ငံတွေလိုပဲဒီမိုကရေစီအခြေခံခိုင်မာရေးနဲ့စစ်ဘောရေးဖွံ့ဖြိုးရေးကိုအတူတူလက်တွဲလုပ်တည်တယ်လို့ထင်ပါတယ်။မင်္ဂလာပါရှင်။ မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနီးကပ်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။ နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအတိအကျကြပါမလဲ။ပြီးသူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့
viewinternetwebsite.com နဲ့ viewinmyway facebook စာမျက်နှာတို့မှာလည်းချုံးနေပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ဗီဒီယိုကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
sexual activity လို့ခေါ်တဲ့လိင်ဆက်ဆံမှုဟာ quality of life လို့ခေါ်တဲ့ဘဝအရည်အသွေးတမှုတွေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်။ လူတွေရဲ့နေထိုင်မှုဖွားပြစ်စင်မှာလိင်ဆက်ဆံမှုကိုကင်းကွာလို့မရဘူးဆိုပေမဲ့လိင်ဆက်ဆံမဲ့မများစီဖို့နဲ့လိင်ဆက်ဆံရာကနေတဆင့်ကူးဆက်တဲ့ယောဂါတွေကူးဆက်မခံရစေဖို့ကိုလည်းသတိပြုနေထိုင်ကြရမှာပါ။လိင်ဆက်ဆံရာကနေတဆင့်ကူးဆက်နိုင်တဲ့ယောဂါမျိုးစားတွေဟာပျောက်ကင်းအောင်ကုသလို့ရတဲ့ယောဂါမျိုးစားတွေရှိသလိုယောဂါကင်းစင်တဲ့အထိပျောက်ကင်းအောင်မကုသနိုင်ပေမဲ့တသက်လုံးကုသထိန စေယုံမှအရေးပြားတဲ့ကာလာတာယောဂဆိုင်ရာဒုက္ခဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်းကအခုလိုပြောပါတယ
်လိင်ဆက်ဆိုင်ရာနဲ့ကူးစက်တဲ့ယောဂတွေတော့ကျွန်တော်တို့ sexually transmitted infection ပေါ့နော်အရင်တော့ကတော့ BD ပေါ့ venereal disease ကာလာတာယောဂလို့ခေါ်ပါတယ်အဲဒီလိင်ဆက်ဆိုင်မှုကြောင့်ကူးစက်တဲ့ယောဂတွေထဲမှာဆိုလို့ရှိရင်သူကကူးစက်တဲ့ယောဂပိုးအလိုက်ခွဲခြားထားတာရှိတယ်နောက်သူကယောဂလက္ခဏာတွေအရခွဲခြားထားတာရှိတယ်ပေါ့ယောဂဖြစ်ပွားတဲ့ပိုးတွေအရာကြည့်မယ်ဆိုလို့ရှိရင်ဘက်တီးရီးယားတွေကြောင့်လားဗိုင်းရပ်စ်တွေကြောင့်လားနောက်ပရိုတိုဇာတွေကြောင့်လားဒီပေါ်မှာမူတည်ပြီးတော့ယောဂတွေကပြောင်းလဲသွားတာရှိတယ်လို့နောက်ယောဂလက္ခဏာပေါ့ယောဂလက္ခဏာဆိုရင်စီးပူတယ်ပြီထွက်တယ်နောက်တစ်ခါမှလေရင်ကမှအနာဖြစ်တယ်ဒါမှလို့ရှိရင်သူကအကျိတ်တွေထွက်တယ်ဆိုယောဂဖြစ်တဲ့လက္ခဏာပေါ်မှာမူတည်ပြီးတော့ခွဲခြားထားရည်လေးရှိပါတယ်ဖြစ်များတဲ့ယောဂတွေဆိုလို့ရှိရင်ဒီစီးပူညောင်းကြပေါ့ဂနိုရီယာပေါ့နော်သူရဲ့ concept organization ကတော့ဂနိုပိုးကြောင့်ဂနိုကောက်ကင်ကြောင့်ဖြစ်တာမျိုးရှိတယ်နောက်တစ်ခုကအဖြစ်များတာကတော့သူတချို့ဆိုရင်ရေယုံပေါ့ genital herpes လို့ခေါ်တဲ့လေအင်္ဂါရေယုံဆိုတဲ့ယောဂပိုးတွေဖြစ်တတ်တယ်နောက်လေအင်္ဂါကျွတ်နှုတ်လို့ခေါ်တဲ့ genital warts ပေါ့ဒါတော့ human papilloma virus ကြောင့်ဖြစ်တဲ့ယောဂပါလိင်ငါကျွန်းတို့ဒါကြီးလည်းဖြစ်တဲ့
ပျောက်ကင်းအောင်ကုသလို့ရတဲ့လိင်ဆက်ဆံရာကနေတစ်ဆင့်ကုဆက်တဲ့ယောဂအမျိုးအစားတွေထဲမှာတော့မှတချို့ယောဂအမျိုးအစားတွေဟာယောဂပျောက်ကင်းမှုကိုအချိန်ကြာကြီးယူပြီးကုသမှုပြုလုပ်ကြရတာပါပျောက်ကင်းအောင်ကုသလို့မရဘဲတစ်သက်လုံးကုသထိန်းသိမ်းပြီးနေထိုင်သွားရမယ့်ယောဂအမျိုးအစားတွေလည်းရှိပါတယ်ပျောက်ကင်းအောင်ကုသဖို့မလွယ်ကူတဲ့ယောဂအမျိုးအစားတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဦးမျိုးတန်းကအခုလိုရှင်းပြပါတယ
်လိင်မှုဆံကုဆက်ယောဂတွေအများသောအားဖြင့်တော့ကုသလို့ပျောက်ကင်းမှုတချို့ယောဂတွေဆိုရင်တော့လေကုသတာကြာတာပေါ့အကြာကြီးကုရတာမျိုးရှိပါဥပမာဆိုလို့ရှိရင်စီးပူညောင်းကြဂနိုရောဂါလိုမျိုးနောက်ကလာမိုက်ဒီးယားလို့ခေါ်တဲ့ကလာမိုက်ဒီးယားထရိုက်ဂိုမက်တစ်ပိုးကြောင့်ဖြစ်တဲ့ကလိုင်းလို့လည်းခေါ်တာပေါ့နော်အဲ့ဒီမှာဆိုရင်ယောဂလက္ခဏာကြီးလိုက်လို့ရှိရင်ပြီထွက်တယ်ဖြူဖြူအနှစ်တွေထွက်တယ်တချို့ကြတော့လေဖြူဖြူအရည်ကြီးလေးထွက်တယ်အဲ့ဆိုလို့ရှိရင်ဂနိုဩကလာမိုက်ဒီးယားအဲ့တခုဖြစ်နေတခြားပိုးတွေကြောင့်လည်းဖြစ်နိုင်တယ်ပေါ့နော်အမှဆိုလို့ရှိရင် gram positive bacteria ရှိတယ် gram negative bacteria ရှိတယ်ဒါတွေကတော့သူ့ရဲ့ဆေးကိုတိတိကျကျ ကုသမယ်ဆိုလို့ရှိရင်ယောဂပျောက်ကင်းနိုင်တယ်ယောဂလောကပျောက်ကင်းနိုင်တယ်နောက်တချို့ယောဂတွေကယောဂပျောက်ဖို့ကြာတာရှိတယ်ဥပမာဆိုလို့ရှိရင်လိမ္မာဆိုင်ကုသယောဂတွေမှာ HIV ကုသရတယ်ဒါ HIV ပိုးကုသခံထားလို့ရှိရင်သူကချက်ချင်းမပျောက်နိုင်ဘူးနှိရှည်လာများဆရာတို့ကအမြဲတမ်းဆေးအကြာကြီးကုရတယ်နောက်တစ်ခုက Hepatitis B ရော Hepatitis C ရောဒါတွေကလည်းလိမ္မာဆိုင်ကုသယောဂတွေထဲမှာပါတယ်သူတို့ကလည်းကုသရတာကြာတယ်ပေါ့
တောက်ကင်းအောင်ကုသဖို့လွယ်ကူတဲ့ယောဂတွေမှာတော့ယောဂပြန်ပေါ်လာတာမျိုးနဲ့လိမ္မာဆိုင်ဘက်ကနေတစ်ဆင့်ယောဂပြန်ကုသခံရတာမျိုးတွေကြုံတွေ့ရလိမ့်ရှိတာကြောင့်ယောဂဟာပေါ်လိုက်ပျောက်လိုက်ဖြစ်နေတတ်တာပါယောဂကိုအရှင်းပြောက်ခွင့်နဲ့အထီးကုသနိုင်မှုအတွက်နှစ်သိမ့်ဆွေးနွေးအကြံပေးရတာတွေရှိသလိုလိမ္မာဆိုင်ဘက်ကခေါ်ယူအသိပေးပြီးရှင်းပြကုသရတာမျိုးတွေလည်းရှိတယ်လို့ဒေါက်တာမြို့တန်းကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါတယ
်ဒီလိမ္မာဆိုင်ကုသယောဂဆိုတာ sexual partner ရှိတယ် partner မှာဒီကုသယောဂရှိနေတဲ့အခါတော့သူ့ကိုကိုယ်အဲ့တော့ကုသတဲ့နေရာမှာအိမ်တော်ဖက်ရှိတယ် married couple တွေပါဆိုလို့ရှိရင်အိမ်တော်ရှင်တယောက်ကိုကုယုံနေမရသူရဲ့အိမ်တော်ဘက်ကိုပါ sexual partner ကိုပါခုမှရတချို့ကြတဲ့အိမ်ကြောင်မကြသေးပဲနဲ့ဟို living together နေလို့ sexual exposure ရှိလို့ဆိုလို့ရှိရင်လည်းသူရဲ့ partner တွေပါ notify လုပ်ပေါ့နော်သူ့ကိုရှာဖွေပြီးတော့ကုသ counseling လုပ်ရအဲ့ဒါမှလည်းဒီယောဂကုသမှုကထိရောက်အောင်မြင်နိုင်တယ်ပေါ့
လေဆက်ဆက်ရကနေတဆင့်ကုဆက်တဲ့ယောဂတွေထဲမှာတချို့ယောဂတွေဟာပျောက်ကင်းအောင်ကုသဖို့မလွယ်ခုပဲရေရှည်ကုသထိန်းသိမ်းသွားရလိမ့်ရှိပြီးပျောက်ကင်းအောင်ကုသလို့ရတဲ့ယောဂအမျိုးအစားတွေထဲမှာတော့စနစ်တကျနဲ့ထိထိရောက်ရောက်ကုသမှုမခံယူခဲ့ဘူးဆိုရင်အချိန်ကြာကြာကုသရတာမျိုးတွေရှိလာနိုင်တာကြောင့်ယောဂကုဆက်မခံရစေဖို့အတွက်လေဆက်ဆက်ပဲမများအောင်သတိပြုနေထိုင်သွားကြဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းလို့ပါ
ဘုရားတော်တပတ်တွင်အားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကခြေညာပေးတော့မှာဖြစ်ပါတယ်။မြန်လုံးတော့ဥရောပရဲ့ဘောလုံးသမားအပြောင်းအရွှေ့သတင်းတွေကိုပြောပြကြပါမယ်။ဥရောပရဲ့နွေရာသီဘောလုံးသမားအပြောင်းအရွှေ့ဈေးကွက်ကတော့တနင်္လာနေ့ကပဲပိတ်သွားခဲ့ပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြည်သက်တွေမပါပဲကစားနေရတဲ့အတွက်အသင်းတွေဟာဝင်ငွေတွေထိခိုက်ကျဆင်းခဲ့ပြီးတော့ကိုင်းထဲမှာလည်းဘရော့ပြန်ကြည့်နိုင်မယ်ဆိုတာမသေးသာသေးတဲ့အတွက်အသင်းတွေဘက်ကငွေကြေးသုံးစွဲတာတွေကိုအတော်လေးသတိထားချင့်ချိန်နေပုံရပြီးတော့အပြောင်းရွှေ့ကြီးကြီးမားမားတွေထင်သလောက်အသိမဖြစ်ခဲ့ပါဘူး Premier League ဖက်မှာတော့နာမည်ကြီး Manchester United ကတနွေလုံးဝယ်ဖို့လုပ်နေတဲ့ England တောင်ပံကစားသမား Jadon Sancho ကိုမဝယ်နိုင်ခဲ့ပါဘူး Dortmund က Euro 120ရမှရောင်းမယ်ဆိုတဲ့အတွက်နှစ်သင်းကြားမှာပြောင်းရွှေ့ကြီးသဘောတူညီမှုမရဘဲနဲ့အယောင်းဝယ်မဖြစ်ခဲ့ပါဘူးဒါပေမဲ့ Manchester United အသင်းဟာ Porto မှာကစားနေတဲ့ Brazil နောက်ခံလူ Alex Telles ကို Euro 15သန်းနဲ့နေနဲ့စာချုပ်ချုပ်လိုက်ပါတယ်။ဒါပြင် PSG နဲ့စာချုပ်ကုန်သွားတဲ့ Uruguay တိုက်စစ်မှု Edison Cavani ကိုလည်းကြောင်းရွှေ့ခြင်းမပါဘဲတနည်းစာချုပ်နဲ့ခေါ်လိုက်ပါတယ်။တကယ်လို့နှစ်ဖက်အဆင်ပြေရင်တော့နောက်ထပ်တနည်းသက်တမ်းတိုးသွားမယ်လို့လည်းပြောပါတယ်။ဒါပြင် Uruguay Club Peñarol မှာကစားနေတဲ့အသက်18နှစ်အရွယ်တောင်ပံတိုက်စစ်မှုFacundo Palestri ကိုလည်းခါနဲ့စာချုပ်ချုပ်လိုက်ပြီးတော့ Atalanta မှာကစားနေတဲ့ Ahmed Diallo ကိုတော့လာမယ့် January မှာခေါ်ဖို့သဘောတူညီမှုရသွားတယ်လို့ဆိုပါတယ်။တစ်ဖက်ကလည်း England နောက်တန်းလူ Chris Smalling ကို Roma ကို Euro 18သန်းနဲ့ရောင်းလိုက်ပါတယ်။ Man U နဲ့ Roma တို့တနင်္လာနေ့ကဈေးကွက်မပိတ်ခင်မှာသဘောတူညီမှုရခဲ့ကြပြီးတော့ Roma က Smalling ကို၄နှစ်စာချုပ်ချုပ်လိုက်တာပါ။Italy ကနောက်ထပ်နာမည်ကြီး AC Milan ကတော့ Man U မှာကစားနေတဲ့ Portuguese ညာနောက်ခံလူ Diego Dalot ကိုအငားစာချုပ်နဲ့အောက်တိုဘာ4ရက်နေ့ကခေါ်လိုက်ပါတယ် Premier League ဇယားထိပ်မှာဥဆောင်နေတဲ့ Everton ကတော့ Norwich City နောက်တန်းလူ Ben Godfrey ကိုပေါင်25သန်းနဲ့ဝယ်ပြီးတော့9နှစ်စာချုပ်ချုပ်လိုက်ပြီးတော့ England ကစားသမား Hong Kyo Walker ကတော့ Southampton အသင်းကိုတစ်နှစ်အငားစာချုပ်နဲ့ပြောင်းသွားပါတယ်ဒီကွယ်မပိတ်ခင်နောက်ဆုံးနေ့မှာအကြီးမားဆုံးအပြောင်းအရွှေ့ကတော့ Arsenal က Atletico Madrid အသင်းမှာကစားနေတဲ့ Ghana Queen လေလူ Thomas Partey ကိုပေါင်45သန်းနဲ့ဝယ်လိုက်တာပါဒါကဈေးကွက်မပိတ်ခင်နောက်ဆုံးနေ့မှာပြောင်းရွှေ့ကြီးဈေးအများဆုံးဘောလုံးသမားဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာဥရောပဘက်မှာတော့ Bayern Munich အသင်းက Juventus မှာကစားနေတဲ့ Brazil တောင်ပံကစားသမား Douglas Costa ကိုတစ်နှစ်အငားစာချုပ်နဲ့ပြန်ခေါ်လိုက်ပါတယ်Costa ဟာ Bayern မှာ2015ကနေ2018အထိကစားခဲ့ပြီး Juventus ကိုပြောင်းသွားခဲ့တာဖြစ်ပြီးတော့အခု Bayern ကသူ့ကိုအငားစာချုပ်နဲ့ပြန်ခေါ်လိုက်တာပါ ဒါပြန် PSG မှာကစားနေတဲ့ Eric Choupo Moting နဲ့မာဆိုးမှာကစားနေတဲ့ညာနောက်ခံလူ Bolan Sar တို့ကိုလည်းဘိုင်အန်နဲ့ကခေါ်လိုက်ပါတယ်။ဘိုင်ဟာဒီနေ့အပြောင်းရွှေ့မှာစာနေအပါဝင်ကစားသမား5ယောက်ကိုခေါ်နိုင်ခဲ့ပါတယ်။ကတော့ဒီတစ်ပတ်ဥရောပတဝန်းကစိတ်ဝင်စားစရာဘောလုံးပွဲတွေကိုပြောပြကြပါမယ်။ဘောလုံးဝါသနာရှင်တွေသိကြတဲ့အတိုင်းဘာစလိုနာနဲ့ရီယယ်မက်ဒရစ် AC မီလန်နဲ့အင်တာမီလန်မန်ချက်စတာယူနိုက်တက်နဲ့လီဗာပူးတို့ဟာဥရောပမှာတော့ပြိုင်ဆိုင်မှုအပြင်းထန်ဆုံးအခါသီးဆုံးပြိုင်ဘက်တွေဖြစ်ကြပါတယ်။ဒီတစ်ပတ်ပရီးမီးယားလိဂ်မှာလည်းမန်ချက်စတာယူနိုက်တက်နဲ့လီဗာပူးတို့တစ်သင်းနဲ့တစ်သင်းအပြိုင်ဆိုင်နေဖြစ်ခဲ့ကြပါတယ်။တနင်္ဂနွေနေ့ကတော့မန်ချက်စတာယူနိုက်တက်ကတော့တန်နမ်လီဗာပူးကအက်စတန်ဗီလာနဲ့ကစားခဲ့ကြပြီးတော့Manchester United ကတော့တန်းမို6-9 Liverpool က Villa ကို9-2နဲ့အပြတ်အသတ်ရှုံးနိုင်သွားပါတယ်။ Man U က Martial ထုတ်ခံရပြီး Spurs ကို6-9နဲ့ရှုံးလိုက်ချိန်မှာ Liverpool ကလည်းမနစ်ကတမတ်အသာနဲ့တမ်းမဆင်းလိုက်ရတဲ့ Villa ကို9-2နဲ့ရှုံးပြီးတော့သူတို့နှစ်သင်းဒီတစ်ပတ်မှာလည်းအရှုံးပြိုင်ခဲ့ကြတာဖြစ်ပါတယ်။ Man U နီးပြဆိုးရှာကတော့ Spurs ကို6-9နဲ့ရှုံးတာဟာသူ့အတွက်အဆိုးဆုံးနေ့တစ်နေ့ဖြစ်တယ်လို့ပြောလိုက်ပါတယ်။
Yeah, it's very embarrassing and it's hurt all the players, it's hurt me as the manager.
ဒီဘွေးရလကရန်ကိုစိတ်ကတိကောင်းနဲ့အဆက်ရစီပါလေ။ဒီဘွေးရလကကျွန်တော်တို့အားလုံးကိုထိခိုက်နာကျင်စေပြီးနီးပြတယောက်အနေနဲ့လည်းထိခိုက်နာကျင်ရပါလေ။ဒါကကျွန်တော်တို့တော့ဆိုးဝါးဆုံးနေ့တစ်နေ့ပါ။ဒီအတွက်ကျွန်တော်မှတာဝန်ရှိပါလေ။အရင်တုန်းကလည်း9-3နဲ့ရှုံးမှုတယ်၊6-9နဲ့လည်းရှုံးမှုပြီးတော့ဒီရှုံးကနေပြန်ရုန်းထနိုင်ခဲ့ပါလေ။ဒီအခြေအနေကိုပြောင်းလဲအောင်လုပ်နိုင်သမျှအဆောက်အုံကျွန်တော်လုပ်သွားပါမယ်။
လုံးနီးပြယာဂန်ကလော့ကတော့ဗီလာအသင်းကနိုင်ငံစိတ်ပူပြင်းပြပြီးတော့အလုံးအမားတွေအကြီးအကျယ်လုပ်ခဲ့ကြတယ်လို့ပြောပါတယ
် Congratulations to Aston Villa and all credit to Aston Villa because they deserve these 3 points massively so and because they played
Aston Villa အသင်းတွေကိုယူပြီးချီးကျူးပါတယ်သူတို့အကောင်းဆုံးကစားနိုင်ခဲ့တဲ့အတွက်သုံးမှတ်ကိုတကယ်ထားရတဲ့နဲ့ရတာပါဒီပွဲရလကတော့တကယ်ကိုထူးဆန်းပါတယ် Aston Villa ကအကောင်းဆုံးကစားနိုင်ခဲ့ပြီးတစ်ဖက်မှာလည်းကျွန်တော်တို့ကစားတာတချို့နေရာတွေမှာအတော်လေးညံ့ပါတယ်ဒီညမှာအားလုံးလို့ညံ့ခဲ့ပြီးပထမဂိုးကတော့ဂိုးသမားအမပါဒါပေမဲ့အဲ့ဒီဂိုးပေးလိုက်ရပြီးတဲ့နောက်ကျွန်တော်တို့အသင်းရဲ့တုံ့ပြန်ပုံကပို့ပြီးတော့ဆိုးပါလေပြီးတော့ဘီလာအသင်းကပို့ပြီးတော့နိုင်ကျင်စိတ်ပြင်းပါလေ
ဒီတစ်ပတ်မှာအေဗာတန်ကဘရိုက်တန်ကို4-2နဲ့ဆက်နိုင်တာကြောင့်အေဗာတန်အသင်းဟာ၄ပွဲမှ၄ပွဲစလုံးနိုင်ထားပြီးတော့12မှတ်နဲ့ပရီးမီးယားလိဂ်ဇယားထိပ်ကနေဆက်ပြီးတော့ဦးဆောင်နေပါတယ်ပရီးမီးယားလိဂ်ဖက်ကနောက်ထပ်သတင်းတစ်ခုကိုဆက်ရရင်တော့လေဝူးတိုက်စစ်မှုစာဒီယိုမာနေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံလိုက်ရပါတယ်စနေဂေါ်တိုက်စစ်မှုမာနေဟာဗိုင်းရပ်စ်ကူးစက်ခံထားကြောင်းရိုးသင်းကပြီးခဲ့တဲ့တောက်ကြနေ့ကအတည်ပြုပါတယ်။ဒါကြောင့်သူဟာပြီးခဲ့တဲ့တစ်ပတ်အတွင်းဒုတိယမြောက်ဗိုင်းရပ်စ်ကူးစက်ခံခဲ့ရတဲ့လေဝူးကစားသမားလည်းဖြစ်ပါတယ်။ဒီမတိုင်ခင်3ရက်ကတော့ဘိုင်ယန်ကပြောင်းလာတဲ့စပိန်ကွင်းလယ်လူတီယဂိုအယ်ကန်တာရာဟာဗိုင်းရပ်စ်ကူးစက်ခံခဲ့ရတာပါ။မာနေအနေနဲ့နှစ်ပတ်တီးသန့်ခွဲနေသွားမှဖြစ်သလိုအသင်းအနေနဲ့လည်းစီးမျက်နှာအတိုင်းလှုပ်ရှားရှိတာတွေကိုဆက်လုပ်သွားမယ်ဆိုပြီးတော့လေဝူးသင်းကပြောထားပါတယ်။ညာယောဘဘောလုံးဖွဲ့ချုပ် UEFA ရဲ့တနစ်တာအကောင်းဆုံးစုတွေကိုတော့ပြီးခဲ့တဲ့သတင်းဘက်ကချီးမြှင့်ခဲ့ပါဗါး2019-2020ဘောလုံးရာသီအတွက် UEFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့ဘိုင်မြူနစ်တိုက်စစ်မှု Robert Lewandowski ကရသွားပါတယ်လေဗန်ဒေါစကီဟာ Man City ခွင့်လဲ့လူ De Bruyne နဲ့ဘိုင်ယန်ကိုယ်စားလှယ် Manuel Neuer တို့ကိုကျော်ပြီးတော့အကောင်းဆုံးရွေးချယ်ခံခဲ့ရတာပါမြို့သမီးတွေကအကောင်းဆုံးကစားသမားစုကိုတော့အခုနဲ့ Chelsea မှာကစားနေတဲ့ Panel Harder ကရသွားခဲ့ပါတယ်။တနစ်တာအကောင်းဆုံးနီးပြစုကိုတော့ Bayern Munich အသင်းကိုဖလားလေးလုံးရအောင်လှုပ်ပေးခဲ့တဲ့နီးပြ Hansi Flick ကရသွားခဲ့ပါတယ်။ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းပတ်တွေကြမှာဆိုရပါမယ်ခင်ဗျာ
။American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။ဘာသာရေးလွတ်လပ်ခွင့်ဆိုတာအခြေခံအခွင့်အရေးတရားဖြစ်တယ်လို့ American ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်1မှာဖော်ညွှန်းထားပါတယ်။ Congress လွှတ်တော်အနေနဲ့ဘာသာတရားထူထောင်ပြီးလေးစားလိုက်နာတာဒါမှမဟုတ်လွတ်လပ်စွာယုံကြည်ကိုးကွယ်တာကိုဟန့်တားဖို့ဘလို့ဥပဒေမျိုးမှမပြဌာန်းအောင်လို့ဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့နဲ့တခြားအခြေခံအခွင့်အရေးတွေကိုလေးစားဖို့အတွက်နိုင်ငံ၏အကြားဆက်နွယ်မှုရှိပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနမူဝါဒစီမံကိန်းရေးရာညွှန်ကြားမှု Peter Bagowitz အခုလိုပြောပါတယ်
We know it's an empirical matter
this high correlation between countries that protect religious liberty.
ကျွန်တော်တို့သိကြတဲ့အတိုင်းအမေရိကန်ပြည်ထောင်စုဟာနိုင်ငံတွေအကြားဘာသာရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့အလေးအနက်ဆက်ဆံမှုရှိနေတာနဲ့တခြားလွတ်မြောက်မှုတွေအလုံးအကာအကွယ်ပေးနေတဲ့နိုင်ငံတွေအပေါ်အစဉ်အလာအတိုင်းအလေးပေးဂရုစိုက်နေတာဟာအတွေ့အကြုံကပေးတဲ့အရေးပါတဲ့လက်တွေ့ကျင့်စဉ်ဖြစ်ပါတယ်။လူသားတွေတိုက်အယူရဆုံးတဲ့အရေးပါဆုံးတစ်ခုဖြစ်တဲ့မတူကွဲပြားတဲ့ထင်မြင်ယူဆချက်ကိုလွတ်လပ်စွာထုတ်ဖော်နိုင်မှုအကာအကွယ်ပေးနေတာဆိုရင်တော့ဒါဟာတကယ့်ကိုအတိတ်ပဲရှိပါတယ်။ဖျားသခင်နဲ့ပတ်သက်ပြီးမတူကွဲပြားတဲ့ထင်မြင်ယူဆချက်တွေဖြစ်တယ်လို့ပြောသွားတာပါ။တရုတ်၊အီရန်နဲ့ရုရှားအပါအဝင်အာဏာရှင်အုပ်ချုပ်တဲ့နိုင်ငံတွေကအမေရိကန်ဟာပြည်တွင်းမှာတောင်လူအခွင့်အရေးကိုအပြည့်အဝလေးစားလိုက်နာတာမဟုတ်လို့တခြားနိုင်ငံတွေမှာဒီလိုအခွင့်အရေးမျိုးအတွက်အားပေးစရာအကြောင်းမရှိဘူးလို့ပြောကြပါတယ်။ဒါပေမဲ့ညွှန်ကြားမှုဘာကိုဝစ်စာတော့ဒီလိုပြောတာဟာစိတ်ပျက်ဖို့ကောင်းတယ်လို့တုံ့ပြန်လိုက်ပါတယ်
။ There is a fundamental difference between liberal democracies such as the United States which are grounded in the nation.
အမေရိကန်ပြည်ထောင်စုလိုလူအခွင့်အရေးလေးစားလိုက်နာတဲ့ဒီမိုကရေစီနိုင်ငံတွေနဲ့လူအခွင့်အရေးကိုလက်မခံတဲ့အယူအဆမျိုးရှိတဲ့တရုတ်၊အီရန်နဲ့ရုရှားလိုနိုင်ငံတွေအကြားအခြေခံကျတဲ့ကွာခြားချက်တရရှိပါတယ်။မှန်ပါတယ်။တရုတ်၊အီရန်နဲ့ရုရှားနိုင်ငံမှာတတ်တည်ရှိတဲ့အတိုက်အခံတွေမရှိဘူးလို့ကျွန်တော်ဆိုလိုတာမဟုတ်ပါဘူး။သူတို့ရှိနေတာကိုကျွန်တော်တို့သိပါတယ်။ဒါပေမဲ့ခြုံပြောရရင်ဒီလိုစကားမျိုးပြောဆိုဖို့နိုင်ငံရေးအတိုင်းအဝိုင်းကခွင့်မပြုပါဘူးလို့ပြောသွားတာပါ။အမေရိကန်လွတ်လပ်ရေးကြေညာစာတမ်းနဲ့ကုလသမဂ္ဂလူအခွင့်အရေးကြေညာစာတမ်းဟာအစိုးရပုံစံအမျိုးမျိုးအတွက်အပြည့်ပြည့်ဆိုင်ရာဆန်အဖြစ်သတ်မှတ်ဖို့လျော်ကန်သင့်မြတ်ပြီးအစိုးရတိုင်းကအားကျအတူယူသင့်ပါတယ်လို့ညွှန်ကြားမှုဘာကိုဝစ်စာဆိုပါတယ်အခွင့်အရေးအလုံးကိုအကာအကွယ်ပေးတဲ့ဒီမိုကရေစီဟာလူအခွင့်အရေးလေးစားလိုက်နာတဲ့အစိုးရဖွဲ့စည်းရေးအတွက်အသင့်တော်ဆုံးဖြစ်တာကြောင့်ပြည်သူတွေသဘောကျကြမယ်လို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမူဝါဒစီမံကိန်းရေးရာညွှန်ကြားမှုဖီတာဘာကိုဝစ်စာအလေးအနက်ပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်ချက်တာပတိနေမနက်ခင်သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်ကိုဗစ် -19 ကူးစက်ပြီးဆေးရုံမှာ၃ရက်ကြာကုသမှုခံယူခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပထမဆုံးအကြိမ်ဖြစ်Oval Office ကိုသွားရောက်ပြီးရုံးပြန်တက်နေပြီဖြစ်ပါတယ်။ဗုဒ္ဓဦးနေကသမ္မတ Trump Oval Office ကိုသွားရောက်ခဲ့ကြောင်းပြောခွင့်ရ Brian Morganstein ကအတည်ပြုပြောကြားခဲ့တာဖြစ်ပါတယ်။အင်ဖြူတော်သမားတော် Sean Collins ကလည်းသမ္မတ Trump မှာယောဂလက္ခဏာမပြဘဲနေတာ24နိုင်ကျော်ရှိနေပြီးအခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့ပြောပါတယ်။COVID-19 ကာယောဂါကြောင့်ဆေးရနွမ်ပါလုံးနဲ့အခြေအနေတွေကိုရောက်ရှိသွားနိုင်သူဦးရေကမ္ဘာတဝန်လူသား150အထိရှိနိုင်တယ်လို့ကမ္ဘာဗန်ကပြောပါရယ်ကာယောဂါကာလာရဲ့စီးပွားရေးအထိနာမှုအနည်းများပေါ်မူတည်ပြီးဝင်ငွေတစ်နေ့ဒေါ်လာနဲ့190အောက်သာရရှိသူတွေဟာဆေးရနွမ်ပါလုံးနဲ့အခြေအနေကိုကြုံတွေ့ရမှာဖြစ်ကြောင်းကမ္ဘာဗန်ကဗိုလ်ရုံးနေ့ကအစိုးရကစားတစ်စောင်ထုတ်ပြန်ပြောကြားလိုက်တာဖြစ်ပါရယ်American ဒုတိယသမ္မတ Mike Pence နဲ့သူ့ကိုရှင်ပြိုင်မဲ့ Democratic Party ဒုတိယသမ္မတ Long California ပြည်နယ်ထက်လွတ်တော်မှာ Kamala Harris တို့ကြားစကားစစ်တိုးပွဲကိုဒေသဆောင်ရခြင်းဗိုလ်ရုံးနေ့ည9နာရီမှာကျင်းပမှာဖြစ်ပါတယ်။တိုင်းပြည်ရဲ့အကြက်တဲတွေရင်ဆိုင်ကြုံတွေ့နေရခြင်းမှာပြုလုပ်မဲ့အဲ့ဒီစကားစစ်တိုးပွဲမှာသူတို့နှုတ်ကြားမတူညီတဲ့သဘောထားအမြင်နဲ့အယူအဆတွေကိုဆွေးနွေးတော့ကြမှာဖြစ်ပါတယ်။အများကမျှော်လင့်ဆောင်စားနေတဲ့ဒီစကားစစ်တိုးပွဲဟာ American ခေတ်သစ်သမိုင်းမှာလူစိတ်ဝင်စားမှုအရှိဆုံးဒုတိယသမ္မတလောင်စကားစစ်တိုးပွဲလည်းဖြစ်ပြီးတကြိမ်တည်းသာပြုလုပ်မှာဖြစ်ပါတယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံအကြားဖြစ်ပွားနေတဲ့စစ်ပွဲကနေအင်းဒီဂျင်ဒေတာကိုကူးစက်ပြီးဒေတာဆိုင်ရာစစ်ပွဲတစ်ခုအထိဖြစ်လာနိုင်တယ်လို့အီရန်သမ္မတဟာဆန်ရော်ဟိုနီကသတိပေးလိုက်ပါတယ်။အီရန်ဟာသူ့ရဲ့အနောက်မြောက်ဘက်မှာအာမေးနီးယားအဇာဘိုင်ဂျန်နိုင်ငံတွေနဲ့နယ်နိမိတ်ထိစပ်နေတာဖြစ်တယ်လို့တနိုင်ငံစလုံးနဲ့လည်းတန်တမာဆက်ဆံရေးကောင်းပါပါတယ်။ဒေသဒုက္ခသည်စခန်းတွေကပြိုင်ဘက်ရိုဟင်ဂျာလူမိုက်ဂိုင်းတွေအကြားတိုက်ခတ်မှုအတွင်းလူခဏဦးသေဆုံးခဲ့ပြီးတဲ့နောက်ရဲအနေငယ်အကြားမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့တွေကိုပို့ပြီးစေလွတ်လိုက်ကြောင်းရဲတပ်ဖွဲ့ကဗုဒ္ဓဟူးနေ့မှာပြောကြားတယ်လို့ AFP သတင်းကပြောပါရယ်။ဒေသဖြတ်ပြီးမောင်ခိုကူလာတဲ့မက်သဖက်တမီစိတ်ကြွဆေးတွေကိုဒုက္ခသည်တပ်သားဝန်ကြီးရှိတဲ့စခန်းတွေရောင်းချဖို့နေပြည်တော်ကြရာကလက်နက်တွေပါတဲ့လူမိုက်ဂိုင်းတစ်ခုအကြားမှာပြင်းထန်တဲ့တိုက်ခတ်မှုဖြစ်ပွားခဲ့တာပါ။ကျတာပရင်းနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရမတော်ပါ
This program has come to you from the Voice of America, Washington.